Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုရုပ်သံကပါတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်အပေါ်ဆွဲထားတဲ့မှုတွေကဒီကနေ့စီရင်ချက်ချဖို့ရည်ရွှေဆန်းလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအပေါ်စိုးရိမ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကပြောပါတယ်။ကရားပြည်နယ်မှာအစုလိုက်တပ်ခံရတဲ့ကိစ္စတာဝန်ရှိသူတွေကိုအရေးယူနိုင်ရေးဖိအားပေးသွားမယ်လို့အမေရိကန်တန်ယုံကပြောပါတယ်။ဒီသတင်းနဲ့အပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူကရားပြည်နယ်ထဲမှာစစ်ဘေးကနေထွက်ပြေးတိမ်းရှောင်နေရသူပြည်သူတွေအစုလိုက်အသက်ဖြန်ခံရတာကိုသိရမှကြည့်မယ်ဆိုရင်လုံခြုံရေးအာမခံချက်မရှိတာကိုပြသနေတယ်လို့ကရင်နီအမျိုးသမီးအစည်းအရုံး KNWO ကပြောကြားလိုက်ပါတယ်။
ဆောင်တဲ့အခါမှာပဲပြင်းနေရတဲ့အခါမှာပဲလှုပ်ချုံမှုမရှိဘူးပေါ့နော်တစ်ကောက်စီနဲ့စစ်ပြေးနေရင်းနဲ့ဒီစစ်ကောက်စီနဲ့တိုးပြီးတော့ဒီလိုမျိုးတက်ချမ်းမှခါရတာပေါ့နော
်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်ကရင်ပြည်နယ်၄ကီကော်တဝိုက်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်စကိုင်းတိုင်းကလေးမျိုးအနီးတဝိုက်နဲ့ချင်းပြည်နယ်မင်းတပ်အနီးမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။မကွေးတိုင်းနဲ့မှာတော့စစ်ပြေးဒုက္ခတွေတွေပို့ပြီးတော့တိုးလာနေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဥတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။အနရီအစိုးရရဲ့နိုင်ငံတော်တာဝန်ခံဒေါက်ဆန်းစုကြည်ပေါ်တရားစွပ်စုထားတဲ့အမှုတွေကပုတ်ကုံတွင်းကုံဥပဒေဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုနှစ်ခုအတွက်အမိန့်ချမရမယ့်ရက်ကို၈နှစ်ဇန်နဝါရီလ၁၀ရက်နေ့ကိုထပ်မံရွှေ့ဆန်းလိုက်ပါတယ်။ဒီအမှုနှစ်ခုစလုံးအတွက်ဒီကနေ့ဒီဇင်ဘာလ29ရက်နေ့မှာအမိန့်ချမယ်လို့ရွှေ့ဆန်းထားတာကိုနောက်တစ်ပတ်ထပ်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်။ဘာကြောင့်အမိန့်ချမရက်ကိုရွှေ့ဆန်းတယ်လဲဆိုတာတော့တိတိကျကျမသိရသေးပါဘူး။စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့ကဒေါအောင်ဆန်းစုကြည်နေထိုင်ခဲ့တဲ့မြန်နန်းဘုံသာလန့်နေအိမ်ကိုဝင်ရောက်ရှာဖွေရမှာစကားပြောတဲ့ဆယ်လုံးနဲ့ကျိုးမဲ့ဆက်သွယ်ရေးကိုကြားပြပိတ်နိုင်တဲ့ဂျမ်းမာတစုံတွေ့ခဲ့တယ်ဆိုပြီးပုတ်ကုံတွင်းကုံဥပဒေနဲ့စတင်ဆွဲဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီစကားပြောဆက်တွေလက်ဝဲပန်ဆိုင်တာဟာဆက်သွယ်ရေးဥပဒေချိုးဖောက်တာဖြစ်တယ်ဆိုပြီးမလာမှာဆက်သွယ်ရေးပုံမှန်တက်ပြီးတော့တရားစွဲခဲ့တာပါ။ပုတ်ကုံတွင်းကုံဥပဒေအရပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်တယ်ဆိုရင်တော့ထောင်ဒဏ်3နှစ်ဒါမှမဟုတ်ငွေဒဏ်ချမှတ်ခံရနိုင်ပြီးဆက်သွယ်ရေးဥပဒေအရဆိုရင်ထောင်ဒဏ်1နှစ်ဒါမှမဟုတ်ငွေဒဏ်ချမှတ်ခံရနိုင်ပါတယ်။ဒီကနေ့နေပြီးတော့အထူးတရားရုံးမှာပြုလုပ်ခဲ့တဲ့ကြားနာပွဲမှာတောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့နောက်ထပ်အမှုတစ်ခုဖြစ်တဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက် NLD အစိုးရလက်ထက်ကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကဒေါက်တာဆန်းစုကြည်ဘက်ကဗီဒီယိုကွန်ဖရင့်ဆင်းနဲ့တက်တည်ထွက်ဆိုခဲ့တယ်လို့စုံစမ်းသိရပါတယ်။အဲ့ဒီအမှုနဲ့ပတ်သက်လို့နှစ်ဖက်ရှိနေတဲ့အပြစ်သက်လျှောက်လဲဖို့ရက်ကိုဇန်နဝါရီလ3ရက်နေ့ကိုယုံချင်းပြန်ပေးခဲ့တာကြောင့်အမှုအတွက်အပြစ်သက်အမိန့်မကြခင်ချမယ်လို့မျှော်မှန်းရပါတယ်။ပုတ်ကုံတွင်းကုံအမှုဆက်သွယ်ရေးအမှုတို့နဲ့အင်္ဂါတို့နဲ့အတူအမိန့်ချကောင်ချနိုင်တယ်လို့သိရပါတယ်။စစ်ကောင်စီကအမှုပေါင်းတရာစင်တဲ့မင်းနဲ့တရားဆွဲခံထားတဲ့ဒေါက်ဆန်းစုကြည်ဟာအများပြည်သူတင်းရင်အေးချမ်းမှုပြပြအောင်လှုပ်ဆောင်နေဆိုတဲ့အမှုအတွက်ထောင်ဒဏ်2နှစ်တဘာဝဘေးရန်ရဲ့ဆိုင်ရာဥပဒေချုပ်ဖောက်မှုအတွက်ထောင်ဒဏ်2နှစ်စီချမှတ်ခံခဲ့ရပြီးဖြစ်ပါတယ်။အဲဒီနောက်စစ်ကောင်စီအကြီးအကဲကပြစ်ဒဏ်2နှစ်လွတ်ငင်းချမ်းသာခွင့်ပေးခဲ့ပါတယ်ခင်ဗျာ
။စိုက်ချာဒေါက်သမ်းမြောင်နဲ့ရုပ်ရှင်သေဆောင်ပိုင်ဒဂွန်တို့ရဲ့အမှုနှစ်မှုပေါ်တရားစစ်ဆေးဆုံးဖြတ်ပုံတွေကဥပဒေကြောင့်ရအရင်ပွားပွဲရာဖြစ်တယ်လို့သူတို့ရဲ့အရှင်းတွေကပြောပါတယ်။တမ်တော်ပြုတ်ကွဲအောင်လှုပ်ဆောင်မှုနဲ့သူတို့နှစ်ယောက်လုံးကိုတရားစီတရားဆွဲဆိုခဲ့တာဖြစ်ပြီးအလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်စီတရားရုံးကဒီကနေ့အပြစ်ပေးစီရင်ခဲ့ပါလေ။ရန်ကုန်မြို့တော်စစ်ပေးသားရေးကော်မတီအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဒေါ်သမ်းမြောင်ကို February 1ရက်နေ့ကဖမ်းဆီးခဲ့ပြီးသူ့ကိုဆွဲဆိုတဲ့ပုံမှန်55မှာတမ်တော်အပေါ်အကြီးညိုပြည့်စုံမှုစာပိုက်ကို February 14ရက်မှာပြင်ဆင်ဖြည့်ဆွက်ခဲ့တာဖြစ်ပါလေ။ဥပဒေတရားကနောက်ကျောင်းပြန်တက်ရောက်တယ်လို့ဖြစ်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်နဲ့ညီမညီအငင်းပွားပွဲရာဖြစ်တယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။မော်ဒယ်ရုပ်ရှင်တရုတ်ဆောင်ပိုင်ဒဂွန်ကိုလည်းတရားသူကြီးကဆွဲချရှင်းနေတဲ့အတူခေါ်ယူတွေ့ဆုံစစ်ပေးခဲ့ပြီးအပြစ်ရှိတယ်လို့အမိန့်ချမှတ်ခဲ့တာဖြစ်ကြောင်းသူ့ရဲ့ရှင်းနေကပြောကြပါတယ်။ဒီလိုစစ်မေးပုံဟာအတင်းကျပ်သဘောဆောင်းနာကြောင့်တရားရုံးလှုပ်ထုတ်လို့နည်းနဲ့ညီမညီအငင်းပွားပွဲရာဖြစ်တယ်လို့ပိုင်ဒဂွန်ရှင်းနေရဲ့ ဆိုပါတယ်တရေပြည်စုံကိုနောက်ပိုင်းမှာဆက်လက်နားဆင်ကြရမှာပ
ါကင်းပြည်နယ်အပါဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအရှိန်မြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်တဲ့နိုလင်းဟေဇာကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီအကြမ်းဖက်မှုတွေကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ထောင်ပေါင်းများစွာသောဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာမှာနိုင်ငံအတွင်းမှာပြိမိနေသူတွေအများအပြားရှိနေသလိုအိန္ဒိယနိုင်ငံအတွင်းကိုထွက်ပြေးသွားကြသူတွေဟာလည်းအကူအညီတွေလိုအပ်နေတယ်လို့နိုလင်းဟေဇာရဲ့ကြေညာချက်မှာဖော်ပြပါတယ်ကုလသမဂ္ဂလူညွန်ရေးကောင်စီကတောင်းဆိုထားတဲ့အတိုင်းဒီပဋိပက္ခမှာပါဝင်ပတ်သက်နေသူတွေအားလုံးအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုပြီးဒီပြဿနာကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းနိုင်အောင်ကြိုးစားလှုပ်ဆောင်ကြဖို့အထူးကိုယ်စားလှယ်ကထားလောင်းတောင်းဆိုတဲ့အပြင်အာဆီယံဘုံသဘောတူညီချက်၅ချက်မှာတောင်းဆိုထားတဲ့အတိုင်းအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်မှုအတွက်လည်းကြီးညာချက်မှာတောင်းဆိုပါတယ်မြန်မာပြည်သူတွေဟာကိုဗစ် -19 ကာယောဂါကြောင့်လူမှုစီးပွားအခက်အခဲတွေကိုရင်ဆိုင်နေကြရပြီးဖြစ်တဲ့အပြင်အခုလည်းလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေနဲ့ထပ်ဆင့်ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်အဲဒီလိုဘေးဒုက္ခတွေကိုဖြစ်ပေါ်စေတဲ့တနတ်တန်တွေချုပ်ငိမ့်သွားအောင်လှုံ့ဆော်ပြီးဘေးဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီကြဖို့လိုအပ်ကြောင်းမြန်မာကလေးငယ်တွေရဲ့အနာဂတ်ဟာလည်းဒီအပေါ်မှာအများကြီးမူတည်နေကြောင်းကြီးညာချက်မှာထပ်သွင်းဖော်ပြပါတယ်အော်တိုဘားလကုန်ပိုင်းမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကယာဒုခန့်အပ်လိုက်ပြီးအခုလလယ်ပိုင်းမှာယာဒုတောင်ဝန်တွေကိုစတင်ထမ်းဆောင်တဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇာဟာမြန်မာနိုင်ငံပြည်ပခါမှာတက်ဆိုင်သူတွေနဲ့တိုင်ပင်ဆွေးနွေးမှုတွေလှုပ်ဆောင်နေပြီးဒေသတစ်ခုလုံးကိုအကျိုးသက်ရောက်နေတဲ့မြမအရေးနဲ့ပတ်သက်လို့ဒီကိစ္စမှာတိုက်ရိုက်ပါဝင်ပတ်သက်နေသူတွေနဲ့ထိတွေ့ဆက်ဆံတာနားထောင်တာတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ဒါအပြင်သူ့အနေနဲ့မြမပြည်သူတွေကိုပံ့ပိုးပေးနေတဲ့တစ်ချိန်တည်းမှာပဲမြမနိုင်ငံမှာငြင်းကြမှုပေါ်ထွက်လာအောင်ဆောင်ရွက်သွားမယ်လို့လည်းနိုလင်းဟေဇာရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါဟာသူ့အနေနဲ့အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ယာတုကိုလက်ခံပြီးတဲ့နောက်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ကြေညာချက်ထုတ်ပြန်လာလည်းဖြစ်ပါတယ်ခင်ဗျာ
မန္တလေးချမ်းမြသာစီနဲ့တစဲမြို့တွေမှာဒီကနေ့မနေ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်မန္တလေးချမ်းမြသာစီမြို့နယ်မှာရှိတဲ့ KI တရားရုံးမှာမနေ့10နာရီကျော်ကျော်ကပောက်ကွဲခဲ့တာမှာအဆောက်အုံပျက်စီးခဲ့ပေမဲ့လူသေပျောက်တော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ပေါက်ကွဲပြီးနောက်စစ်ကောင်စီတပ်တွေရောက်ရှိစစ်ဆေးနေတာကြောင့်ညနေ၄နာရီခန့်ရှေ့နေတချို့နဲ့ဝန်ထမ်းတချို့ရုံးအတွင်းမှာပြိမိနေခဲ့တယ်လို့အနီးမှာနေထိုင်သူကပြောကြပါတယ်။ဘယ်ဘက်ကအခုလိုဖောက်ခွဲခဲ့လဲဆိုတာကိုတော့မသိရသေးပါဘူး။စကိုင်းတိုင်း30မြို့ရဲ့မြို့လယ်အဝိုင်းမှာလည်းမနေ့9နာရီကျော်ကျော်လောက်ကပေါက်ကွဲခဲ့ရမှာစစ်ကောင်စီတပ်သားတချို့အပြင်အနီးကနေချို့လည်းထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဝိုင်းမှာလွင့်ထူထားတဲ့အလံနဲ့ကိုတက်ဖြုတ်ကြတဲ့တပ်သားချို့ထိခိုက်ခဲ့တာပါ။ဒဇယ်မြို့မှာအလံနဲ့ထူခဲ့တာဟာသူတို့လုတ်ခဲ့တာမဟုတ်ဘူးလို့ဒေသခံပြည်သူကောက်ကွယ်ရေးအဖွဲ့ကဒီကနေ့မနက်ပိုင်းမှာထုတ်ပြန်ကြေညာခဲ့ပါတယ်ဒီသတင်းပြည်စုံကိုလည်းနောက်ပိုင်းမှာဆက်လက်နားဆင်ကြရမှာပ
ါ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာไลโทมิเตอร์25กิโลเฮิรตซ์7883ญาไลโทมิเตอร์32กิโลเฮิรตซ์9335โรဖြင့်สนิทตินင်းတွေမှာไลแลมิเตอร์190กิโลเฮิรตซ์1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကရပြည်နယ်မှာအရပ်သားတွေတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အကြမ်းဖက်လို့ရတဲ့ဇက်တိုက်ကျူးလွန်နေသူတွေကိုအပြစ်ပေးအရေးယူနိုင်ရေးတာဝန်ခံမှုရှိအောင်ဆက်ပြီးတော့ဖိအားပေးသွားမယ်အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကမနေ့ဒီဇင်ဘာလ26ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အမေရိကန်တန်ယုံနဲ့ကုလသမဂ္ဂတို့ကရက်စက်ကြမ်းကြုတ်တဲ့လောက်ရအဖြစ်တုံ့လုတ်စိတ်မကောင်းဖြစ်မိတဲ့အကြောင်းပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့တိုင်းဒေသလက်နက်ကိုင် KNPP နဲ့ PDF လက်နက်ကိုင်တွေကစတင်တက်ခိုက်လို့အပြန်အလှန်ပစ်ခတ်ရင်းအရပ်သားတွေတည်ဆုံခဲ့တာလို့တုံ့ပြန်ပြောဆိုထားပါတယ်ဒီဇင်ဘာလ24ရက်နေ့ကကယားပြည်နယ်ဖရူဆိုမြို့နယ်မိုးဆိုးရွာအနီးမှာဖြစ်ပွားခဲ့တဲ့ကယားပြည်နယ်မှာအရပ်သားတွေပေါ်တိုက်ခိုက်မှုသတင်းတွေကြောင့်ထိတ်လန့်တုံ့လုံမိကြောင်းကုလသမဂ္ဂစာနာမှုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်ကလည်းမနေ့ဒီဇင်ဘာလ26ရက်နေ့ရက်စွဲနဲ့ကြေညာချက်စောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တရုတ်နိုင်ငံစီအမ်မြို့မှာအသွားအလာကန့်သတ်ထားတာကတနင်္လာနေ့မှာ9ရက်မြောက်နေ့ကိုရောက်ရှိလာခဲ့ပြီးဖြစ်ပြီးအာဏာပိုင်တွေကမြို့နံ COVID-19 ပိုးစစ်ဆေးတာလုပ်နေကြပါတယ်။စီအမ်မြို့မှာလူဦးရေ73သန်းရှိပြီးပိုးတွေ့သူကမြို့လူဦးရေအနည်းငယ်လောက်သာရှိပေမဲ့မြို့ရင်းမြို့ပြင်သွားလာတာကိုကန့်သတ်ထားတာပါ။ COVID ဖြစ်လာခဲ့တဲ့ဖြစ်တဲ့နေရာကဆက်မပြောင်းအောင်ထိန်းချုပ်လိုက်ရမယ်ဆိုတဲ့ဘေကျင်းကမူအရာခုလိုကန့်သတ်လိုက်တာဖြစ်ပါတယ်။အလုပ်ရှင်တွေဒါမှမဟုတ်ဒေသခံအာဏာပိုင်တွေရဲ့ခွင့်ပြုချက်မရရှိပဲမြို့ကထွက်ခွာခွင့်မရှိပါဘူးဒီဇင်ဘာ23ရက်ကစပြီးအိမ်တော်စုတစုမှာလူတစ်ယောက်ကနှစ်ရက်တခါအိမ်ပြန်ထွက်ဈေးဝယ်ခွင့်ရရှိပါတယ် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီကနေ့တင်းလာနေကစပြီးတော့ညမထွက်ရအမိတ်ချမှတ်လိုက်ပါတယ်ညူဒေလီမှာည7နာရီကနေမနေ့9နာရီအပြည့်မထွက်ရအမိတ်ချမှတ်လိုက်တယ်လို့မဒ္ဒယပရာဒိရှ်ဥတ္တပရဒေ့ရှ်ပြည်နယ်ဒီမှာလဲယောဂထိန်ချုပ်ရေးစည်းကမ်းတွေချမှတ်လိုက်ပါတယ်အခုရက်ပိုင်းနဲ့အတွင်းကူးစက်မှုတွေသုံးဆမြင့်တက်လာတာကြောင့်6လအတွင်းအမြင့်ဆုံးရောက်လာတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကိုဗစ်ဆဖြစ်တဲ့အချိန်ကနေအခုချိန်ထိအိန္ဒိယမှာကူးစက်သူ1.4 သန်းနဲ့သေဆုံးသူ1000ခွဲလောက်ရှိပါတယ်လက်တလောမှာတော့ကိုဗစ်မျိုးကွဲအိုမီခရွန်ကူးစက်မှုတွေက600နီးပါးရှိနေပြီးမြို့တော်နယူးဒေလီနဲ့မဟာရာရှတာပြည်နယ်တွေမှာကူးစက်မှုများနေတာပါတောင်ကိုရီးယားမှာတော့ Pfizer ကုမ္ပဏီထုတ်ကိုဗစ်ရောဂါကာကွယ်ဆေးတောက်ဆေးအသုံးပြုခွင့်အရေးပေါ်ခွင့်ပြုလိုက်တယ်လို့တောင်ကိုရီးယားအစားအစာနဲ့ဆေးဝါးကုကရေးဌာနကဒီကနေ့ပြောပါတယ်တောင်ကိုရီးယားမှာအသက်18နှစ်အထက်လူဦးရေ92ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးဖြစ်ပေမဲ့ကိုဗစ်မျိုးကွဲကူးစက်မှုအန္တရာယ်ရှိနေတာကြောင့်နိုဝင်ဘာလတုန်းကဖြေလျှော့ပေးခဲ့တဲ့စည်းမျဉ်းကန့်သတ်ချက်တွေကိုပြီးခဲ့တဲ့အပတ်ကစပြီးတော့ပြန်လည်တင်းကျပ်လိုက်ပါတယ်ခင်ဗျာ
မချခင်ကတိုက်ခိုက်ခဲ့တဲ့လီဘိုနိုင်းရိုင်ကြောင့်သေးဆုံးသွားခဲ့သူဟာတနင်္လာနေ့အထိ388ယောက်ရှိသွားပြီလို့ဖိလစ်ပိုင်ဆိုရကပြောကြပါတယ်လူ60ပြောက်နေပြီးရာချီတန်ရရှိခဲ့ကြတယ်လို့ဆိုပါတယ်မုံတိုင်းရိုင်ဟာဖိလစ်ပိုင်တောင်ပိုင်းနဲ့ဗဟိုလယ်ပိုင်းကို December 16နဲ့19မှာဝင်ရောက်ခဲ့တာဖြစ်ပြီးတရက်စစ်တပ်အားလိုင်းတွေပြတ်တောက်သစ်ပင်တွေဖြိုလဲရေတွေလွှမ်းမိုးခဲ့ပြီးလူတွေသိမ်းချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်မြို့430မှာလူ4သန်းကျော်ကိုမုံတိုင်းကူညီပေးနေတယ်လို့တာဝန်ရှိသူတွေကပြောကြပါတယ်အဲ့ဒီမျိုးတွေမှာအိမ်ပေါင်း 4,800 ကျော်ပျက်စီးခဲ့တယ်လို့ဆိုပါတယ်လူ 3,000 ကျော်ဟာယာယီခုံလွှာစခန်းတွေမှာခုံလုံနေကြပြီးလူ 2,000 ကျော်ကဆွေမျိုးမိတ်ဆွေတွေအိမ်မှာနေထိုင်နေကြတယ်လို့သတင်းကဖော်ပြရပါတယ
်ဒီဇင်ဘာလ28ရက်နေ့တနင်္လာနေ့ရက်ထိတ်တန့်ရောက်သတင်းတွေကိုကိုယ်စားဝင်လိုက်တဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ကယားပြည်နယ်မှာစစ်ဘေးကနေပြီးတော့ထွက်ပြေးနေသူတွေအစုလိုက်တပ်ဖြတ်ခံရတာကိုကြည့်မယ်ဆိုရင်လုံခြုံရေးအာမခံချက်မရှိတာကိုပြသနေတယ်လို့ကရင်နီအမျိုးသမီးအစည်းအရုံး KNWO ကပြောကြားလိုက်ပါတယ်။ Fruzo မြို့နယ်ထဲမှာ Save the Children အဖွဲ့ကဝန်ထမ်းတွေရဲ့မော်တော်ယာဉ်အပါအဝင်အရက်သားယာဉ်နဲ့အပေါ်မှာစစ်တပ်ကနေတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့စီရဲကတင်းမာနေစေဖြစ်ပါတယ်။ကယားပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုမဆုမြတ်မွန်ကတင်ပြပေးထားပါတယ်
။ကယားပြည်နယ်ဖရူဆိုမြို့နယ်မှာစစ်ဘေးဒုက္ခသည်တွေပါလာတဲ့ယာဉ်နဲ့အပေါ်စစ်တပ်ကတိုက်ခိုက်ခဲ့မှုအတွင်းကုလသမဂ္ဂရဲ့ကလေးသင်ငယ်များကူညီဆောင်ရှောက်ရေး Save the Children အဖွဲ့ကဝန်ထမ်း2ဦးသေဆုံးသွားသလားဆိုတာကိုဒေသခံတွေအတည်ပြုနိုင်ဖို့စူးစမ်းနေကြပါတယ်။စစ်တပ်ဘက်ကတိုက်ခိုက်ခဲ့မှုအတွင်းမေးလောင်နေတဲ့ကားတွေတဲကလောင်ကျွမ်းနေတဲ့အလောင်းတွေထဲမှာသူတို့ပါသလားဆိုတာလိုက်ပြီးစုံစမ်းနေကြဆဲဖြစ်တယ်လို့ကရင်နီအမျိုးသမီးအစည်းအရုံး KNWO ကဒေသခံအမျိုးသမီးတူကပြောပြပါတယ
်ဒီကားကတော့မြှို့တဲ့အထဲမှာပါသွားတော့ဗောနော်အဲတိုးတော်ဒီဝထန်းနဲ့ရောက်ဗောနော်ဒီဝထန်းနဲ့ဦးကဒီပျောက်ဆုံးနေတဲ့အပေါ်မှာဒီမြှို့တဲ့အထဲမှာပါသွားတယ်မပါသွားဘူးအာဘယ်ဟိုရောက်နေလဲဆိုတာကတော့ဒါအတိအပြည့်ချက်ကတော့မသိရသေးဘူ
းဖရူဆိုမြို့နယ်ကမိုးဆိုးချေးရွာနာမှာSave the Children အဖွဲ့ကလူသားချင်းစာနာမှုအကူအညီပေးဖို့တွားတဲ့ဝန်ထမ်းတွေရဲ့မော်တော်ကတိုက်ခိုက်မိရှုခံရပြီးတော့ဝန်ထမ်းနှစ်ဦးပျောက်ဆုံးနေတယ်ဆိုတာကို Save the Children အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။စစ်တပ်ကကားတွေကိုအတင်းတားဆီးပြီးတော့တချို့ကိုဖမ်းဆီးကျန်သူတွေကိုတပ်ဖြတ်အလောင်းတွေကိုမိရှုခဲ့တယ်ဆိုတဲ့သတင်းတွေကိုအဖွဲ့ကရရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မီးလောင်ပျက်စီးနေတဲ့ကားတွေထဲမှာမီးလောင်နေတဲ့ရုပ်အလောင်းတွေတွေ့ရှိခဲ့ပါတယ်။ကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်38ယောက်ထက်မနည်းကိုစစ်တပ်ကတိုက်ခိုက်ခဲ့တဲ့အပေါ် Save the Children အဖွဲ့ကအပြစ်တင်ထားပါတယ်။အခုလိုတိုက်ခိုက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကတော့ဒါဟာအဓိပ္ပာယ်မရှိတဲ့ဆွဆွဲချက်ဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆော်မင်းထွန်းက VOE ကိုအခုလိုပြောပါတယ်
။အဲဒီသူဆိုဘက်မှာဒီလိုကား9စီးနဲ့ဒီလိုရောင်းတနေရာနဲ့ဒီတွားနေတာရှိတယ်အဲ့တော့ကျွန်တော်ရက်တန့်ဖို့အတွက်ရက်တန့်တယ်စစ်စေးရတဲ့ရက်တန့်ခိုင်းနေရက်တန့်ခိုင်းနေတယ်မှမရက်တန့်ဘူးရက်တန့်မင်းလည်းအဲ့ဒီသူတို့ကားပေါ်လည်းလက်နဲ့နေနေပြစ်တယ်ကျွန်တော်ဆီကလည်းပြန်လည်းပြစ်ခတ်တယ်အဲ့ဒီဟာအပြင်သူတို့အနောက်တောင်ဘက်လောက်ကဘေးကနေပြီးလည်းကျွန်တော်ပြစ်ခတ်တယ်အားရှိပါတယ်ဒီကနေပြီးလည်းဒါအကျန်းဘက်30လောက်ကကျွန်တော်လူတွေတောက်ပေါ်တော့ပြစ်ခတ်တယ်အားရှိတယ်အဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့ဒီရင်းကိုမရက်တန့်တဲ့ရင်းကိုပြန်လည်းပြစ်ခတ်တယ်လက်နဲ့ကြီးနဲ့ပြစ်ခတ်တယ်လည်းရှိတယ်ဒါက ဒါကြောင့်မလို့တချို့ကားတွေနေကြောင်လာရှိတယ်အဲ့မှာ25ဦးတဲ့ပြေဆုံးတယ်25ဦးရဲ့မှာလည်းကလေးတယောက်မှမပါပါဘူ
းတရင်ဒီအမျိုးသားခုခံကာကွယ်ရေး KNDF အဖွဲ့ဘက်ကတော့သေဆုံးသွားသူတွေဟာဆေးဘေးဒုက္ခတွေအရက်သားတွေဖြစ်ကြတယ်လို့ပြောကြားထားပါတယ်စစ်ကောင်စီအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဖုံးကွယ်ဖျောက်ဖျက်ဖို့ကြိုးစားနေတာလို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
အဲ့ဒီရေချိုးပြီးတဲ့ညမှာပဲစစ်ကောင်စီကဒီကြွာသားတွေမှာတနပ်ပါတယ်ဆိုတဲ့ဟာကိုစာပါလောက်ပြီးပြောနေတာရှိတယ်ပေါ့ဒါတခုနောက်တခုကအခင်းချင်းတဲ့ညမှာဒီစစ်တွေကိုအစမဆောက်ဖို့စစ်ကောင်စီကကြိုးစားနေတယ်ဒါလည်းကျွန်တော်တို့လက်ရှိနေပြန်မှာလက်ကျုပ်ညပါတယ်ကြာကျွန်တော်တို့လောင်းနေတဲ့လူမရအောင်လုပ်နေတာတခုရဲ့နော်ဒီလူတွေလူတွေပေါ့တနနေ့ဆုံးဖြစ်ကြည့်ခုံကိစ္စတွေကိုဖုံးကြည့်ကြိုးစားနေတာအဲ့ဒီမျိုးတွေကျွန်တော်တွေးရတယ်ကြာနောက်ပါလဲတုံးခဲ့တဲ့တပ်စီဘူးတွေကိုကျွန်တော်စစ်ကောင်စီကပန်ဒင်းစလို့ဖောက်ဖို့ကြိုးစားနေတာကျွန်တော်တို့ဒီတပ်စီဖောက်ဖို့ကြိုးစားနေတာကျွန်တော်တို့တွေးရတယ်ကြာ
ဖရူဆိုမျိုးနယ်ဘက်ကိုစစ်တပ်ကအဓိကထိုးစစ်ဆင်နေပုံရတယ်လို့လည်းသူကပြောပါတယ်လွိုက်ကော်မျိုးနယ်ထဲမှာလည်းနေအိမ်တွေကိုစစ်တပ်ကဝင်ရောက်စီးနှင်ရှာဖွေမှုတွေနေတိုင်းလိုလုပ်နေတယ်လို့ပြောပါတယ်အခုလိုတိုက်ပွဲတွေစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်ဒေသခံတွေဟာဘေးလွတ်ရာထွက်ပြေးနေကြရပါတယ်စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေကြရသူတွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံနေရတာကိုကြည့်ရင်လုံခြုံရေးအရာအာမခံချက်မရှိတာပြနေတယ်လို့ကရင်ပြည်အမျိုးသမီးအစည်းအရုံး KNWO ကပြောပါတယ
်သွားလာတဲ့အခါမှာပဲဖြစ်ဖြစ်ဒီအဲဒါမှမဟုတ်ဒီစစ်ဆောင်တဲ့အခါမှာပဲပြင်းနေရတဲ့အခါမှာဖြစ်လှုပ်ချုံမှုမရှိဘူးပေါ့နော်လှုပ်ချုံမှုမရှိတဲ့အတွက်ကြောင့်မလို့ခုနပြောတဲ့ဒီပေါ့နော်စစ်ကောင်စီနဲ့ကျွန်တော်တို့စစ်ပြေးနေရင်းနဲ့ဒီစစ်ကောင်စီနဲ့တိုးပြီးတော့ဒီလိုမျိုးတပ်ဖြတ်တာခါရတာပေါ့နော်ခုနပြောတဲ့ကျွန်တော်တို့စစ်ဆောင်တွေအစုလိုက်အပြုံနဲ့ပေါ်တော့တစ်ချက်မှုအပေါ်မှာဒါတွေကမြို့သမီးခွေပဲပြောကလေးခွေပြောပေါ့နော်ဒါတွေကအားလုံးကအခုရေချူပေါက်ခံနေရတယ်ဆိုတာထဲကိုပို့နေပါတယ်ပေါ့နော်
ဖျားပြင်းနေတဲ့မှာစစ်ဘေးလွတ်ရာထွက်ပြေးနေကြရသူတောင်းတဲ့ချီရှိနေပြီးတော့စောင်းတွင်းကာလမှုအနှွေးတွေဆောင်းတွေဆန်စီစားစတဲ့ကုန်ကြောက်တွေလည်းလိုအပ်နေကြတယ်လို့သူကပြောပါတယ်စစ်တပ်ဘက်ကတားဆီးစစ်ဆေးမှုတွေလုပ်နေတဲ့အတွက်ဒုက္ခတွေတွေစီအကူအညီရောက်နိုင်ဖို့လည်းအခက်အခဲစိန်ခေါ်မှုတွေရှိနေပါတယ်ရှင
်ကြားပြင်းနေတဲ့ကစီရေးအခြေအနေကိုမဆုမျက်မုံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်မြဝတီခရိုင်ဘက်ကတိုက်ပွဲအခြေအနေနောက်ဆုံးရသတင်းကိုတင်ပြပေးကြပါမယ်ကရင်ပြည်နယ်မြဝတီခရိုင်ထဲကကရင်အမျိုးသားအစည်းအရုံးKNU ရဲ့တပ်မဟာ6နယ်မြေဖြစ်တဲ့လေးကေကော်နဲ့အနီးတဝိုက်ကဒေသတွေမှာဒီကနေ့ဒီဇင်ဘာလ28ရက်နေ့မနက်4နာရီလောက်ခန့်တည်းကစစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့စတင်ပစ်ခတ်တိုက်ခိုက်နေပါတယ်ဒီကနေ့ညနေပိုင်းအထိတိုက်ပွဲ4ကြိမ်ဖြစ်ခဲ့တယ်လို့ KNU ဘက်ကပြောပါတယ်စစ်တပ်ဘက်ကမြဝတီခရိုင်ပါဝင်ကော့ဂရိတ်မြို့နယ်ထဲမှာပါလက်နက်ကြီးတွေနဲ့ပစ်တဲ့အပြင်လေးချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်ကတောင်ကနန်နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်နဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားဒီနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ KNU တပ်တွေဖြစ်တဲ့တပ်မ6လက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်ရင်း18တပ်ရင်း29တပ်မ6စစ်ကြောင်းကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ဗဟိုတပ်ခွဲ NUG ရဲ့လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စင်ကြူတပ်ရင်းစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာပါဒီနေ့ဒီဇင်ဘာလ28ရက်နေ့မှာတော့တိုက်ပွဲ4ကြိမ်ဖြစ်ခဲ့တယ်ဆိုပြီး KNU ရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစော်တော်နီကအခုလိုပြောပါတယ်
ဒီနိုင်ငံတွေကလက်နက်ကြီးကနေစစ်တိုက်ကြတာဟိုမိုးလင်းတဲ့အထိပဲဆယ်ကနန်းရာကနန်းလောက်ရှိမှဖြစ်ပါလေကြည့်ရတော့တိုက်ပွဲဖြစ်ကြတာတော့ကျွန်တော်တရားစလာကအိုင်လီကောတဝိုက်မှာပဲနေရာ၄နေရာဖြစ်တယ
်စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်ထဲမှာဒီကနေ့ကြီးကြီးမားမားတိုက်ပွဲမရှိဘူးဆိုပြီးပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ဒီနေ့ကရင်ပြည်နယ်မှာတော့ကျွန်တော်တို့သိတာကကြီးကြီးမားမားရှိတာတော့မရှိပါဘူးဗျချောင်းမောင်းပြစ်ခတ်လာတာတော့တော့ရှိနိုင်ပါလားဒီလိုဒီတိုက်ပွဲကြီးကြီးမားမားတော့မရှိနိုင်ဘူးဒီကနေ့ပြခတ်တာမျိုးတွေအပြင်လိုက်လံပြောကြလုံလုံရေးရဆောင်ရွက်တာမျိုးတွေတော့ရှိနိုင်ပါလား
ဒီကနေ့မှာပဲလေးကေကော်ဘက်မှာစစ်ကောင်စီဘက်ကလေးချောင်းကနေပြစ်ခတ်မှုတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ
်ခဏကြီးကြေကျော်လောက်ချိန်ကနေလင်းပြန်တယ်ပြန်တော့ရိုးရိုးကင်းထောက်ပြန်တာမဟုတ်ပြစ်ခတ်ပြန်တန်းလာတယ်
တိုက်ပွဲတွေနဲ့ပတ်သက်လို့ KNU ကဒီဇင်ဘာလ20ရက်နေ့နေ့စွဲနဲ့ကြီးညာချက်ထုတ်ပြန်တာမှာစစ်တပ်ဘက်ကတိုက်ရင်အလွန်အကျွံသုံးတိုက်ခိုက်နေတယ်လို့ဖော်ပြထားပါတယ်။ KNU နယ်မြေထဲမှာခိတ္တလာရောက်တိမ်းရှောင်နေသူတွေကိုစ ကျွန်တော်တို့ရဲ့စစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်တာကယန်ယူတပ်ဖွဲ့ဝင်တွေကိုအင်အားသုံးပြားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက်ကယန်ယူအနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာရတယ်ဆိုပြီးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လေကေကော်ဘက်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်လာနိုင်တဲ့အတွက်လေကုလသမဂ္ဂကလေကြောင်းပြန်တမ်းမှုကင်းမဲ့စွာဖြစ်သတ် เมื่อวันที่ขยันเดินมาเรียนหอบไปก็เกรงยูเนเรียนมาเลยลูกหลานเองสูบีขยันยูเปลี่ยนสูบเงินสุดเพราะสอดตอนนี้ก็เปลี่ยวไปเลยลิงอะไรเนี่ยตรงที่เด็กมาก็เกรงจะตะกุตตะตาวะมั้งก็เกรงจะรอมันอาจจะเปลี่ยนที่จะดีแต่เปลี่ยนที่ดอกอะไรนี่ก็ไม่จะรอสูบลิงอะไรล่ะที่สิ่งที่เป็นการเล่นเนี่ยจีเดียมาก็เวียนกันเลยบ้าเอ้าต้องใช้ใครเนี่ยจะเกี่ยนปีดูเลยต้องกันแล้วทับยี่เนี่ยเลยลูเลยเพราะสอดตอนนี้ก็เปลี่ยวไปเลย
ทุกที่เราดีจังตั้งแต่เมื่อเราตั้งเช้าไปแล้วมาเลยทุกที่เราไม่ได้ตั้งแต่เมื่อเราชีวิตมันชีวิตตัดเองนี่เนี่ยโอ้ที่ลูกชิ้นเนี่ยสุดที่ไม่รู้ทุกที่เราเล่นกันตั้งแต่เช้าเมื่อเช้าอยู่บ้านเนาะเมื่อเช้าตัวเล่นกีตาร์ไปด้วยอะไรเจ้าตัวผมมาตรงเลยเนาะทุกที่เราเรียนรู้อยู่หลายปีมาก็ตั้งเช้าจ้าเนี่ยเลยขยันเราคุณอะไรเราก็ตัวเองนับตัวเองนี่เนี่ยก็ทำให้เราตัดดีแล้วเลยชีวิตเราจะเราโตได้มาเลยที่ลูกเนี่ยเรียนน
ကျမ်းမာရေးထိခိုက်တာတွေဝမ်းပြဝမ်းလျှောက်ယောဂါတွေဖြစ်နေကြပြီးတောက်တုံးရဲ့အဓိကလိုအပ်နေတဲ့စစ်ဘေးရှောင်တွေကတော့ကျမ်းမာရေးထိခိုက်တာတွေဝမ်းပြဝမ်းလျှောက်ယောဂါတွေဖြစ်နေကြပြီးတောက်တုံးရဲ့အဓိကလိုအပ်နေတဲ့ဆိုပြီးဒုက္ခတွေကိုအခုညီပေးနေသူတွေကပြောပြကြပါတယ်ရှင်
ကရင်ပြည်နယ်ဘက်ကအခြေအနေမအေးမှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းနဲ့ချင်းဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်စကိုင်းတိုင်းကလေးမြို့နယ်တန်ဖိုးကျေးရွာမှာတော့တိုက်ပွဲမရှိဘဲနဲ့နေအိမ်နေမိရှုခံရသလိုနှစ်ချောင်းကျေးရွာမှာတနင်္ဂနွေနေ့ညတုန်းကစစ်ကောင်စီတပ်နဲ့ဒေသခံ PDF အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်အလားတူပဲချင်းပြည်နယ်မင်းတပ်မြို့နယ်မှာလည်းတိုက်ပွဲဖြစ်ပွားနေပါတယ်စကိုင်းနဲ့ချင်းဘက်ကတိုက်ပွဲတွေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်
အာနာဒိစီကောင်စီကိုခုခံတွယ်လှန်မှုတွေဆက်ရှိနေတဲ့စကိုင်းတိုင်းတွင်းမှာမြန်မာစစ်တပ်ဘက်ကနေမင်းရှင်းလင်းရေးတွေလုပ်နေသလိုအနီးအနားပတ်ဝန်းကျင်ကျေးရွာတွေမှာနေအိမ်မိရှုခံရတာတွေရက်ဆက်ဖြစ်ပေါ်နေပါတယ်ဒီကနေ့မနက်ပိုင်းကတော့ကလေးမြို့နယ်တန်ဖိုးကျေးရွာမှာတိုက်ပွဲတစ်စုံတည်းအမဖြစ်ဖဲနေအိမ်နဲ့ဆန်ဆက်မိရှုခံခဲ့ရတာတွေရှိခဲ့တယ်လို့တန်ဖိုးကျေးရွာသားဒုက 尿功劳那边，再了在龙岛公园接他吧，他那就在西南、南山、外是不是？南山站公园接那边，再不能提供别，再不能提供那地方哪能有车了？
咱跑几远的嘛？谁讲你的个在那边跑的路？几远的？长脚这边的小尼亚的路嘞，都还是标吧的。
人家老是拿伊老马的路，人家去要开马的，在那边跑，人家叫咱们走路阿公抢那里边个。你公的公老不赚钱嘛，就那当铺是吧？阿那送送汤，那里公家不阿公抢那家里边。
明年的什么了？那是叫你伢个那抢鸡要嘛？谁讲是真的？其他个几都搞过，也不帮着配 PDF 配路，别个再开目的就包给嘞，叫 PDF 高上丢个标吧嘞。
那长远啊，铁蛋浆呢？这是它的系列，昂苏本蜂浆嘛，它所以它是刚水带的油，就不光带配，都要避开它开开完的呀。年里炒那年里啥味，都要避开它开开完的。今年们呢，炒那一锅的啊，带配的加面给完的呀。不光带配的别搞了，把咖啡配完，那有加收嘛的，就那个咯，炒乌老地沙啵，那地沙提开蛋也罢的呀，不输赢也罢。
那人家带配的嘛，那炒鸡肉啊，印度路米秀干给啊的路，其他干你个表表完的。大便格林表女病人这个都拿得出来查的，西康的这部分龙角叶根是干，木叶叶的是干这个嘞。PDF 复方这部分的个，这个你们那嘛打开开的叫 PDF 抗生这个标靶的。这个嘞，第三马拉的三多元的个嘞，格林表蛋白啊，那像解药嘛，其他跟高危这部分的呢，西康是这的在外接包机，西康是个一下运动打开开路 ，PDF 复方的呢，一大堆对手术器的来路，其他跟那个标靶的。拉鲁前几年面对没有对马嘞，提大跟 CDF 会呢，西康是这里一家，台北里也是皮包泥巴嘞。明年啊，提前马拉的是超越泥巴了，面对没有呢，新木叶啊，对台北嘛，那块地盖木的系列路 ，CDF 交易手工程度，虽然要门个标标话嘞。
明年台北嘛了，啥个啥那五楼家呢，今朝被搞掉到家，第新木叶嘛呗，啥个啥不知道不？
提前马拉是可能泥巴，啥比提前马拉的是超越泥的。 မင်းတပ်မျိုးနယ်အတွင်းစတင်ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်တို့တိုက်ပွဲတွေအချင်းချင်းဖြစ်ပွားခဲ့ပါတယ်။ကလေးမျိုးနယ်နှချောင်းကျေးရွာတိုက်ပွဲနဲ့မင်းတပ်မျိုးနယ်တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။န
ှချောင်းမှာတော့မနေရတော့ကျွန်တော်များကဖြစ်ခဲ့တာရှိတယ်။အဲဒီမှာကျွန်တော်အခါကနှချောင်းသားလေးမှာကျွန်တော်လုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုကျန်းပဲအင်အားတရာလောက်က၃နေရာနေပြီးဖြစ်ခတ်တာရှိပါတယ်ဗျ။ကျွန်တော်ပြရဖြစ်ဒီအချုပ်တန်ရရှိတာရှိပါတယ်။မင်းတပ်ဘက်မှာလည်းအဲဒီမင်းတပ်နေဒီလုံချုံရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုအကျံဘက်15ဦးလောက်နားပြီးပြစ်တာရှိတယ်။အဲဒီမှာတော့ထိခိုက်ဒဏ်ရာရှိတော့မရှိဘူးလို့သိရပါတယ်။
ချင်းပြည်နယ်ဘလဝမြို့မှာလည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ချင်းပြည်နယ် NLD ပါတီတွင်းမှုလည်းဖြစ်ပြည်နယ်လွတ်တော်ကိုယ်စားလှယ် slime မျိုးတိုက်နေကိုစစ်ကောင်စီကနေချိတ်ပိတ်လိုက်တဲ့အကြောင်းဒေသခံသူကပြောပါတယ်။slime မျိုးတိုက်နဲ့မိသားစုဝင်တွေကစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းတစ်ဖက်နိုင်ငံကိုတိမ်းရှောင်နေလို့ဖမ်းဆီးခံရတာမျိုးတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။ချင်းပြည်နယ်မှာလွတ်တော်ကိုယ်စားလှယ်တယောက်ရဲ့ပိုင်ဆိုင်မှုချိတ်ပိတ်ခံရတာဒါပထမဆုံးအကြိမ်ဖြစ်ပြီးအရင်ကအန်ယူဂျီဝန်ကြီးဒေါက်တာ slime လန်မုံရဲ့ဟာခါမျိုးတွေကနေအိမ်ကိုလည်းချိတ်ပိတ်ခံခဲ့ရပါတယ်ခင်ဗျာ
။ချင်းနဲ့စကိုင်းဘက်ကတိုက်ပွဲအခြေအနေဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ပြေးဒုက္ခသည်တွေမကွေးတိုင်းဘက်မှာတိုးလာနေတဲ့သတင်းကိုတင်ပြပေးကြပါရစေ။မင်းတပ်မျိုးမှာစစ်ကောင်စီတပ်နဲ့ CDF တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မကွေးတိုင်းစောမျိုးနယ်ကြောက်ထုမျိုးနယ်ခွဲကိုရောက်ရှိလာတဲ့စစ်ပြေးဒုက္ခသည်အရေအတွက်ကတိုးလာနေပါရစေ။ပေါင်မြို့နယ်တောင်ပိုင်းကစစ်ပေးဒုက္ခသည်တွေမှာလည်းအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းတွင်ကစစ်ပေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်
။ဒီဇင်ဘာ18ရက်ကစလို့ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်ပြီးတော့စစ်ကြောင်းတွေထိုးစစ်ဆင်နေတဲ့အတွက်ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ CDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပါတယ်။အခုလိုတိုက်ပွဲတွေရဆက်ဆုပ်လို့ဖြစ်နေတဲ့အတွက်မင်းတပ်မြို့နဲ့အနီးဆုံးဖြစ်တဲ့မကွေးတိုင်းစောမြို့နယ်ကြောက်ထုမြို့နယ်ကွဲကစစ်ပေးဆောင်စခန်းကိုစစ်ပြေဒုက္ခသည်ထပ်မံရောက်ရှိလာနေတယ်လို့ကြောက်ထုဒုက္ခသည်စခန်းစီမံခန့်ခွဲကော်မတီတာဝန်ရှိသူတို့ကအခုလိုပြောပါတယ
်18လုံးမီကလေးကဒီတံပေါ်ဒီကနေရီကိုသူတို့ထူးစစ်တန်းစင်မီရောဒီထူးစစ်စင်မီရောဒီနယ်ကစစ်ပြေဆောင်နေကြတယ်လို့ဒီကြောက်ထုဒုက္ခဆင်းပြေးလာကြတာပါဟုတ်တယ်ကြောက်ထုကတော့ကျွန်တော်မြင့်တက်နေတဲ့အနည်းဆုံးနေတာပေါ့လေအနည်းဆုံးနေတာပေါ့ပြီးတော့ဒီကြောက်ထုမျိုးကတော့လောလောဆယ်ရတော့သူကတော့ဒီနည်းနည်းလေးလုံဆောင်တယ်လို့ပြောရမလားဘူးဒီဖက်မှာကျတော့လောလောဆယ်ထူးစစ်မရှိတော့လေမဟုတ်ကောတော့လားစူးစားတဲ့ဘောပေါ့ကျွန်တော်လက်ရှိရတော့3000ဝန်းကျင်ရှိနေတာပေါ့3000ဝန်းကျင်ရှိနေတာပေါ့နောက်ထပ်စပီဘလော့ကီတူလာတယ်ပေါ့လေဒီတူလာတဲ့ရေတော့ကျွန်တော်တို့လည်းပြန်ကြတော့ကြောက်လို့မရသေးဘူးနော်ဟိုဘောဒီလောလောဆယ်ကတော့ကျွန်တော်တို့နေရာထန်ခင်းတော့တယ်သူတို့တို့ကျွန်တော်ရောက်လာတဲ့စပီချောင်းနေထန်ဖို့နေရာထန်ခင်းတဲ့ခက်ခဲဖြစ်နေတယ်ပေါ့ဆောင်းနဲ့ရွေးချယ်ပေါ့လေဒီဆောင်းရပြီဆိုတော့အရင်အင်းနေတဲ့ချိန်ဆိုတော့ဒီဆောင်းနေချယ်ပေါ့လေကျွန်တော်တို့ဒီဆန်းစီစားပေါ့လားဒီပုံမျိုးတော့တက်လို့ရည်ကြည်လို့အနေရပါဘူ
းရောက်လာတဲ့စစ်ပေးဒုက္ခသည်တွေဟာကြောက်ထုမှရှိတဲ့ဒုက္ခသည်စခန်းမှာနေထိုင်ကြရသလိုနေရာတိုင်ခင်းမလုံလောက်တဲ့အတွက်တချို့မှလည်းမျိုးပေါ်ကအိမ်တွေမှာစုပေါင်းဟာရံပြီးနေထိုင်ကြရတာတွေရှိနေပါတယ်ကြောက်ထုမျိုးပေါ်မှာစစ်ကောင်စီကဖွင့်လှစ်ပေးထားတဲ့စစ်ကြောင်စခန်းတွေရှိပေမဲ့လည်းလာရောက်ခိုလုံသူအနည်းငယ်သာရှိပါတယ်တဆက်တည်းမှာပဲမကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကဝန်ကျုံကြွာသားတွေဟာရွာထဲမှာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့အတွက်တော်တော်တွေတွေစစ်ပေးရှောင်နေရတယ်လို့ပေါ့ဒေသခံတူကပြောပါတယ်
တော်ရည်မှာဒီစစ်ကြောင်တဲလေးကိုဖွင့်ပြီးတော့နေနေရတယ်ဝန်ကျုံတို့ဆိုရင်နေမလောင်ဘူးဒါပေမဲ့ဟိုရွာမှာတို့ကဒီချူစိုးကြီးအဆိုင်ချတာပေါ့ချူစိုးကြီးရဲ့ရေးဖြစ်ပါတယ်အဆိုင်ချတာကတော့တို့တို့ရွာတော့ပြန်မြေဘူးအဲ့တော့တော်ရည်ကမှနေတယ်တချို့ကြောင်ရောဘေးလေးရောအမျိုးလိရှိတဲ့နေရာရှောင်နေတာရှိတယ်တချို့ကြောင်တော့တော်ရည်ကမှဒီစစ်တောင်တဲလေးကိုဖောက်လို့နေတယ
်မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းဟာစစ်ကောင်စီတပ်တွေမကြာခဏဆိုလိုနေမြေရှင်းနေတာတွေလှုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုလိုတိုက်ပွဲတွေဖြစ်ပွားပါတယ်စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးအတွင်းပေါ့မြို့နယ်တောင်ပိုင်းကကင်းမရွာကိုမီးရှို့သွားတဲ့အတွက်နေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ပြီးရွာသားနှစ်ဦးမီးလောင်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကြီးရွာတချို့မီးလောင်မှုမှာဒေသခံကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့လည်းအပြန်အလှန်ဆွတ်ဆွဲမှုတွေရှိနေပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှဲ့နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA American တန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဆရာနာသိမ့်ခံထားရတဲ့မြန်မာနိုင်ငံမှာခရစ်ယာန်ဘာသာဝင်နေတာမကဘာသာစုံလူမျိုးပေါင်းစုံပျော်ရွှင်ရတဲ့ခရစ်မတ်ပွဲတော်ကာလကိုကိုဗစ်ကူးစက်ရောဂါကပ္ပကပေးတွေအပြင်ဆရာနာရှင်ဆန့်ကျင်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားမှာဘလို့များဖြတ်သန်းကြရပါသလဲဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးတင်ပြထားပါတယ်ရှင်
သိမ့်ခံထားတဲ့မြန်မာနိုင်ငံမှာခရီးယံဘာသာဝင်နေတာမကဘာသာစုံလူမျိုးပေါင်းစုံပျော်ရွှင်ရတဲ့ခရစ်မတ်ပွဲတော်ကာလကိုကိုဗစ် -19 ရောဂါကပ္ပကပ်ပြီးအပြင်ဆရာနာရှင်ဆန့်ကျင်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြားမှာဘယ်လိုဖြတ်သန်းနေကြပါလဲဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်ကနေတင်ပြပေးပါမယ်ကျွန်မခင်ဗျထွေးပါရှင်ဒီတိုင်းချမ်းအီးလာတဲ့ဒီဇင်ဘာလကိုရောက်လာရင်နှစ်သိကူပွဲတော်နဲ့အတူခရီးယံဘာသာဝင်တွေအတွက်အထွတ်မြတ်ဖြစ်တဲ့ခရစ်မတ်ပွဲတော်ကာလကိုလူမျိုးပေါင်းစုံကပျော်ပျော်ရွှင်ရွှင်ဖြတ်သန်းကြတာပါဖခင်ရှင်နဲ့လူသားတို့စုံစည်းတဲ့ပွဲတော်မြတ်ဖြစ်တယ်လို့ဖခင်ရဲ့အချစ်ကိုခံစားရတဲ့ပွဲတော်ဖြစ်တဲ့ခရစ်မတ်နေ့ဟာပျော်စရာကောင်းလွန်တယ်လို့ခရီးယံဘာသာဝင်တွေကဖော်ကျူးကြပါတယ်ခရစ်မတ်ရဲ့အမှတ်အသားဖြစ်တဲ့ကာရိုတီဆိုတာမုတ်ဘဲပီဇာလှူစားကြတာနဲ့ချစ်ခင်ရသူတွေနဲ့အားလုံးစုပေါင်းပျော်ရွှင်ကြတာတွေကိုကယောဂဘေးမတိုင်ခင်2019ခုနှစ်အထိသာစီစီကာကာကျင်းပနိုင်ခဲ့ကြတာပါဒီလိုခရီးယံဘာသာဝင်တွေအပြင်အားလုံးတွေပျော်ရွှင်ရတဲ့ခရစ်မတ်ပွဲတော်ဟာပြီးခဲ့တဲ့နှစ်တုန်းကလည်းကိုဗစ်ကပ်ဘေးရောဂါကြောင့်ပျော်ပွဲရှင်ပွဲတွေတိတ်ဆိတ်ခဲ့ပါတယ်ခရီးယံဘာသာဝင်အများစုလည်းဖျားเจ้าကိုကိုယ်တိုင်ကိုယ်ကျမသွားရောက်နိုင်တော့ပဲနေရင်ကနေသာဝတ်ပြုဆူတောင်းတာတွေလုပ်ခဲ့ကြတာပါဒီလိုဖြစ်ခဲ့တဲ့2020ခုနှစ်တုန်းကကိုဗစ်ကြောင့်သတိထားရတယ်လို့အခု2021ခုနှစ်မှာလည်းတိုင်းရင်းပြည်ရေးမငြိမ်းချမ်းတာတွေကြောင့်ခရစ်မတ်ပွဲတော်မဆင်နွှဲနိုင်ဖြစ်နေကြတာပါမငြိမ်းချမ်းမှုတွေကြောင့်ဒီအချိန်ကဆင်ញင်စရာဖြစ်လို့ဒီနှစ်မှာတော့စစ်မှန်တဲ့ပျော်ရွှင်ခြင်းဖြစ်တဲ့အတွင်းစိတ်နှလုံးသားပြင်ဆင်မှုနဲ့အတူဝိပုစုတောင်းခြင်းကိုသာအခြေခံပြီးတော့ပွဲတော်ကျင်းပဖို့စီစဉ်ထားတယ်လို့ရန်ကုန်မြို့စိတ်မေရီဖခင်ကျောင်းရဲ့ကျောင်းတိုင်ဆရာတော် Father Hygienist မြစ်ဆိုးကပြောပါတယ်
Christmas ပွဲတော်ကိုကျင်းပတာကဒီနှစ်ကတော့ဖြင့်နော်ဘာသာရေးရှုထောက်ကနေပြီးတော့ကျွန်တော်တို့ပြောတဲ့ဝိညာဉ်ရေးဆိုင်ရာနော်ကျင်းပခြင်းဆိုတာဆုတောင်းပတ္ထနာပြုခြင်းကိုပို့ပြီးတော့ဦးစားပေးပြုလုပ်တဲ့အခါကျတော့ဒီဝတ်ပြုကိုယ်ဝဲခြင်းမှာနှစ်မျိုးစီစဉ်ထားပါတယ်လူဦးရေကတော့ကန့်သက်ထားပါတယ်နော်ကိုဗစ်ရဲ့ဒီဒါကျွန်တော်တို့စီမင်းစီကံအတိုင်းနော်နေရာလေးတွေစီစဉ်ထားရယ်လူရည်အကန့်အသတ်နဲ့တစ်ချိန်တည်းမှာပဲမလာနိုင်နဲ့မပါဝင်နိုင်နဲ့ညီကိုမောင်နှမတွေအတွက်နော်ကျွန်တော်တို့ live streaming online ကနေပြီးတဲ့နောက်လဲပါဝင်နိုင်အောင်လို့ကျွန်တော်တို့ live link ပေးมาဖြစ်တယ်နာဆိုတော့အဲ့ဒီဟာကတော့ဒါဆုတောင်းပတ္ထနာပြုခြင်းအတွက်ပေါ့အပြင်အပမှာတော့ကျွန်တော်တို့ခါတိုင်းနှစ်တွေလို့ကြီးကြီးကျယ်မီးတွေနော်စင်ထားတာမျိုးမလုပ်တော့ပေမဲ့ Christmas ရဲ့အတိတ်ဘဝကိုဖော်ကျူးတဲ့ဒီနွားတင်ကုတ်လေးနော်အရှိမသူငယ်တော်အိမ်လေးကိုကျွန်တော်တို့စောက်လုပ်ထားပြီးတဲ့နောက် decoration လေးလှလှပပလေးနဲ့ပြင်ဆင်ထားပါရယ်အဲ့တော့လာရောက်ပြီးတော့ကြည်ညိုလို့ရအောင်လဲစီစဉ်ထားတဲ့သဘောပါနောက်ပြီးရင်ကျေတော်ကိုလည်းဖျားเจ้าအပေါ်မှာတင်ထားပေးပါရယ်ညဘက်ကတော့မိအစ်စ်နဲ့တော့ရှိပါတယ်ပေါ့
ကိုဗစ်ကပ်ဘေးပထမလိုင်းနဲ့ဒုတိယလိုင်းတန်းခက်ခက်ခဲခဲရင်ဆိုင်ကျော်ဖြတ်ခဲ့ရတဲ့မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစပြီးဆက်ရနာတိတ်လိုက်ပါရယ်နိုင်ငံထွင်းမှာကက်ယောဂါဘေးဆိုကြောင့်ရာသီကာလအလိုက်ကျင်းပလေရှိတဲ့ပွဲတော်တွေလည်းစိတ်တုံးခဲ့ရတယ်လို့ဘာသာရေးအထွတ်မြတ်ပွဲတော်တွေကိုလည်းအကျဉ်းချုပ်ပြီးတော့သာဆောင်ရွက်ခဲ့ကြတာပါကက်ယောဂါဘေးကြောင့်လူစုလူရေးရှောင်ကျဉ်နေရတဲ့အချိန်မှာပဲဆရာနာသိန်းနာရဲ့နောက်ဆက်တွဲအာနာရှင်ဆန့်ကျင်သူတွေနဲ့စစ်ကောင်စီအကြားပစ်ခတ်မှုတွေကြောင့်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးကြရသူတွေလည်းတစတဲ့တစများလာပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ PDF တွေအကြားပြစ်ခတ်မှုတွေရှိနေတဲ့ကြားပြည်နယ်အထွန်းမှာတော့အခုနှစ်ခရစ်မတ်ပွဲတော်ကိုဆုတောင်းခြင်းနဲ့သာဖြတ်သန်းသွားမယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ Lloyd Cole ဒီမွန်ဆူနဲ့အနီးနားကရွာမှနေထိုင်နေကြတဲ့အကြောင်းများဟာလည်းအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြလို့သူတို့ခွင့်ရဘာသာဝင်အများစုဖျားเจ้าမှာဝှက်ပြုဆုတောင်းမှုအခက်အခဲရှိနေတယ်လို့ Lloyd Cole မြို့ကန်တူကပြောပြပါတယ
်။အများပေါ်ရသိဆောင်ပြီးပြကြတဲ့ခါကြတော့
ဆက်တော့ဟိုတော်တော်များများကဒီချက်ချောင်းနေခံထားတဲ့ဥင်ခံထားတဲ့ဆုံးခေါ်ဘာလဲအမိသားမျိုးနဲ့ရှိခဲ့ကြတယ်ဒီမျိုးကမှုကမလာမလာမှာဒီချက်ချောင်းလက်ပြည့်တဲ့အကန့်တမ်းနဲ့တမွေးဟိုကြည့်နေရတော့ဘူးကိုယ်ကလည်းရှိရခါတော့လေဒါဒီဖူးဆူဒီမော့ဆူဒုံခါဤတဲ့ဘောက်ချက်ကလေးရှင်တဲ့ချက်ချောင်းတဲ့နေတဲ့အမိသားမျိုးနဲ့ရှိတော့အမဒီလိုမရှိကြဘူးဘောနည်းနည်းလေးကံထုံးရပါပြီဆက်ပါတော့
今年今年一年里啊，车站这里阿拉瓦不得利那个。
现在对面那边那个干柴锅味上，给阿弟那个外国土豆，太空马戏里面一拿呀就老偏西格亚的路，一拍破瑞也先瑞亚蒂亚巴的，地铁嘛发达也是奥尼勒包围马的。大家阿里皮亚找你马德林东的西亚罗里勒，都找你西边拉路米亚扎巴布。ဒီမောစုကမျိုးဆက်တဲ့အတင်းတော်ဆီရော့ဆော့ချုံလာကလည်းပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ကျောင်းတော်စီပြန်နိုင်ဖို့အလံဝေနေရပါတယ်
။ဒီနေရာထဲနေလို့မရဘူးနောက်ပြီးတော့မှတကယ်လို့စီဆောင်ပြီးတော့မှအဲ့နေရာရောက်သွားတယ်ဆိုရင်အဲ့နေရာမှာအချင်းမကြည့်ပြဘူးကျွန်တော်တို့ဒီမောစုကနေအလွတ်တော့သွားတယ်တွက်တော့မှလည်းမမြင်ပြန်ဘူးပေါ့နော်။အဲ့ဒီနေ့ဒီရက်ပါချက်မလဲဆိုတာဒီနေရာမှာမမြင်တဲ့အတွက်ဟိုရှိဒီရှိဟိုပြန်ပြီးပြောင်းတဲ့အဲဒီနေရာငါးနေရာမိသားစုတွေပေါ့နော်ဟိုရှိဒီရှိနောက်တော့ကြတော့မထူတော့ဘူးဆိုအဲဒီနေရာကိုမညတိုင်းနဲ့ဆိုတော့မှဒီရောက်ဝင်ပြရတဲ့သွားသွားသွားရင်းနဲ့ခံကျင်နဲ့သွားလို့ရတဲ့နေရာသွားတယ်။ဒါနဲ့သွားလို့ရတဲ့နေရာသွားတယ်ဒီလိုမထူတိသွားနေတော့ပါပဲပေါ့နော်
။ချင်းပြည်နယ်ထန်တလာမှာဆိုရင်လေစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေအကြားပြစ်ခတ်မှုတွေကြောင့်မြို့လုံးချို့ထွက်ပြေးကြရပြီးအဆောက်အုံတွေမိလောင်ပျက်စီးဆုံးရှုံးကြရပါတယ်။ဒီထဲမှာခွေရံဘာသာဝင်တွေဝေပြူတဲ့ဖျားเจ้าတချို့လည်းပါသွားပါတယ်။ဒီနှစ်ကတော့အခုလိုရိုးရိုးပျက်စီးသွားရတဲ့အိုးအိမ်စီးစိမ်တွေကိုစွန့်ခွာပြီးတောတောင်တွေထဲထွက်ပြီးဒိန်းဆောင်ရတဲ့အကူအညီနဲ့စီပီဒုက္ခတွေရဲ့အတွက်လဲထူထမ်းပေးလို့မျိုးတွေလုပ်ကြတယ်လို့ခွေရံဘာသာဝင်တွေကပြောပါတယ်။အခုနှစ်ခရစ်စမတ်ကိုပြင်ပပျော်ရွှင်မှုထက်ဒုက္ခရောက်နေသူတွေကိုကူညီပေးတဲ့စာနာတက်သောခရစ်စမတ်အဖြစ်ပေါ်ကျူးဖို့လှုပ်ဆောင်နေတယ်လို့Father Hygienist မဆိုးကပြောပါတယ
်ဒီငိမ့်ငိမ့်ချင်းကိုပြက်ပြားစေပြီးတဲ့နောက်စစ်တွေဖြစ်ကြရဲအချင်းချင်းတက်ဖြတ်ကြရဲဆိုတာလဲဒါကျွန်တော်တို့ရဲ့အမြင်ကတော့ညီကိုမောင်နှမအချင်းချင်းတက်နေတာလို့ပဲခံစားရတယ်ဘသူပဲတည်တည်ဒါကျွန်တော်တို့ရဲ့အမိမြမာနိုင်ငံတော်ကြီးတည်နေတာပါပဲနောက်ဒါကြောင့်ဒီဟာကိုအမြန်ဆုံးပြုပြင်စီကျင်းတဲ့ဆန္ဒလူတိုင်းမှာရှိသလိုနော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေအတွက်လဲကျွန်တော်တို့ဆွတ်တောင်းပေးတယ်နော်တိုင်းပြည်ကိုပို့ပြီးတဲ့နောက်ပို့တစ်လွင်တဲ့တာယာလှပတဲ့တကယ်လူတွေလူအဖွဲ့အစည်းတွေနဲ့စောက်တည်ထားတဲ့တိုင်းပြည်ပြည်သူကိုကျွန်တော်တို့မျှော်လင့်ပြီးတဲ့နောက်ဒီခရစ်စမတ်မှာနော်ဆွတ်တောင်းခြင်းအဖြစ်တော့၎င်းနော်ကရုဏာရေးလုပ်ငန်းအချင်းချင်းရိုင်းပင်းကူညီတဲ့လက်တွေနဲ့တွဲလက်ညီစွာနဲ့နော်ကျွန်တော်တို့ညှဝေးပြီးတဲ့နောက်ဒီခရစ်စမတ်ကလည်းအပြင်ပပျော်ရွှင်စရာထက်ခုနဒုက္ခရောက်နေတဲ့ညီကောင်မောင်နှမတွေကိုကူညီပေးတဲ့စာနာတတ်သောခရစ်စမတ်အဖြစ်ကျွန်တော်တို့ပေါ်ကျူးဖို့ကြိုးစားနေကြပါတယ်လှုပ်လှဲလှုပ်ဆောင်နေကြပါတယ
်မြန်မာနိုင်ငံမှာခရစ်စမတ်ပွဲတော်ကာလကိုကယောဂါကြောင့်စိတ်ချင်းကဲ့ကိုချင်းခွာနှလုံးသားချင်းဆက်နွယ်ပြီးမနစ်ကချင်းပါနိုင်ခဲ့ပေမဲ့လို့ယောဂါကပ်ပေးအပြင်နိုင်ငံရေးပြပခါရီကြောင့်ဒီနှစ်မှာတော့ပြင်ပအပျော်ရေးစိတ်တုံးရတယ်ဆိုပေမဲ့အကူအညီလိုအပ်နေသူတွေအတွက်အကူအညီပေးနိုင်ဖို့ကိုပဲအတိအကျထားကြိုးပမ်းနေကြတယ်ဆိုတာဒီတစ်ပတ်သတင်းတောင်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ကျွန်မခင်ဗျာထွေးပါရှင်မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့သတင်းတောင်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်နှစ်ပေါင်း150ကျော်အတွင်းမှာကဘာမှာအဆိုးဝါးဆုံးတစ်ခုလို့ရည်ညွှန်းပြောဆိုကြတဲ့စီးပွားရေးပြိုလဲမှုနဲ့ရင်ဆိုင်နေရတဲ့လက်ဗရွန်နိုင်ငံမှာပြည်တွင်းပန်းစိုက်ပျိုးရေးလုပ်ငန်းတစ်ခုကတော့အခက်အခဲတွေကြားကနေဆက်လက်ရှင်သန်နိုင်ရေးအတွက်စ조사နေပါတယ် AP သတင်းဆောင်မကိုဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်တိန်ကြီးထိုက်တင်ပြထားတာနားဆင်ပါရှင်
လေဗနန်ပြည်ရစ်စစ်အပြီးနောက်ပိုင်းမှာဖလာဒူလီဗန်လုပ်ငန်းကိုရနီးယားယူနတ်စပြီးတည်ထောင်ခဲ့တာပါ။အဲ့ဒီအချိန်တုန်းကပန်းတွေကိုအများစုပြည်ပကတင်းသွင်းခဲ့ကြတာဖြစ်ပြီးပြည်ရင်းမှာပန်းဆိုင်ပြုတ်ထုတ်လုပ်ပြီးဈေးကွက်ကိုဖြည့်နိုင်ဖို့ယူနတ်ကမျှော်လင့်ခဲ့တာဖြစ်ပါတယ်။ student meter 120 ရှိတဲ့ Julie Banking စိုက်ခင်းကနေစခဲ့တဲ့ UNAS ရဲ့ပန်းဆိုင်ပြိုရည်လုပ်ငန်းဟာအခုဆိုရင်ဒေသ5ခုမှာ student meter 6သိန်းရှိပြီးဝန်ထမ်းက120ကျော်ရှိပါတယ်နှစ်တွေကုန်လွန်လာတာနဲ့အမျှစိုက်ပျိုးရေးလုပ်ငန်းဟာလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့လာရပါတယ်။နိုင်ငံရဲ့လုံခြုံရေးအခြေအနေမတိမငြိမ်ဖြစ်တိုင်းမှာပန်းဝယ်လိုအားကလည်းကျဆင်းသွားပါတယ်။လုပ်ငန်းရှင်ရနီယာယူဆက်ကအခုလိုပြောပါတယ်။
ဟဲ့ بلبنان كل عمره في صعوبات يعني
لبنان မှာအမြဲတမ်းအခက်ကြုံရပါတယ်လုံခြုံရေးအခက်အခဲလို့ကိစ္စပါတယ်ဇူလိုင်လတုန်းကစစ်ဖြစ်ခဲ့စဉ်ကဆိုရင်တလခွဲလောက်ဘန်းတွေလွှင့်ပစ်ခဲ့ရပါတယ်ပောက်ကွဲမှုဖြစ်တဲ့အခါတိုင်းမှာနိုင်ငံအတွက်ရောစီးပွားရေးအတွက်ပါကန့်ဆိုးစီပါတယ်ဘန်းတွေကပျက်စီးပုံတိုးလွယ်တာကြောင့်ဒီဘန်းတွေဟာဆိုရင်နိုင်ငံရဲ့လုံခြုံရေးအခြေအနေကိုတိုက်တာတဲ့အညွှန်းလိုပါပဲဖြစ်လေဘနန်မှာလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတခုခုဖြစ်ပြီးဆိုတာနဲ့ဝယ်လိုအားကျသွားပြီးဘန်းတွေကိုလွှင့်ပစ်ရတော့ဒါပါပဲလို့ UNAS ကပြောခဲ့တာဖြစ်ပါတယ်ဖလာဒူ11ကလယ်သမားတူဖြစ်တဲ့ဟော်ရီယာအယ်ဟာဆန်ကလည်းအခုလိုပြောပါတယ်
။နီလီ
ကဘာမာသူ့အတွက်နှစ်လိုပွဲအရာကတော့မျောလင့်ချင်ပါတဲ့။မနေ့တိုင်းပန်းဆိုင်ခင်မှာလှုပ်လှုပ်ဖို့လာတယ်။ပန်းတွေကသူ့အတွက်မျောလင့်စရာရစေတယ်လို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါနဲ့အတူလေဗနန်မှာဗန္ဒာရီအချက်တဲဖြစ်လာချိန်မှာတော့UNAS ကသူမရဲ့စိုက်ပျိုးရေးလုပ်ငန်းဆက်လက်ရှင်သန်ရပ်တည်နိုင်ရေးအတွက်တမျိုးတစ်ပုံအဖြေရှာဖို့ကြိုးစားခဲ့ရပါတယ်။ဖြေရှင်းနည်းတစ်ခုကတော့ပန်းတွေကိုအချောက်ခံလိုက်တာဖြစ်ပါတယ်။ဒီလိုလုပ်ထားတာကြောင့်နောက်လပိုင်းတွေအကြမ်းမှာပန်းချောက်အဖြစ်နဲ့ရောင်းနိုင်ပါပြီ။ Rania UNAS ကအခုလိုပြောပါတယ်
။ كيف الحشرات
လဗနာမှာမတိကြမရေရာမှုတွေကအများကြီးပါဈေးပိတ်တဲ့နေ့ကိုဗစ် -19 ဖြစ်ပွားမှုနောက်ပြီးဆန္ဒပြပွဲတွေဖြစ်လို့ဒါနဲ့ပဲပန်းတွေလည်းပုတ်တိုးကုန်ပါရောတဲ့ပန်းတွေခုဆွပြီးရောင်းလို့မရပန်းတွေကိုမရောင်းရရင်လွန့်ပစ်ရုံပဲရှိပါတော့တယ်တဲ့မရောင်းရရင်ဘယ်လိုလုပ်နိုင်မလဲလုံခြုံရေးအခြေအနေတွေကိုစဉ်းစားမိရခါနေပန်းတွေအချောက်ခံဖို့ဖြစ်လာခဲ့တာပါလို့ Rania UNAS ကပြောသွားတာပ
ါ بيجربوا اذا ما زبط بيلاقي غيره او بيلاقي غيره كل القصه انه واحد يكون كثير سريع
သူမတွေ့ရှိခဲ့တဲ့နောက်ထပ်ဖြည့်ရှင်းချက်တစ်ခုကတော့ပုံမှန်ကြီးနဲ့ဝန်ဆောင်မှုကိုစတင်ခဲ့တာဖြစ်ပါတယ်တပတ်ကိုတစ်ချိန်အင်တန်ရာရောက်ပန်းတွေပို့ပေးတဲ့ဝန်ဆောင်မှုဖြစ်ပါတယ်လေဗနန်နိုင်ငံမှာဒုတိယအကြိမ်အသွားလာတိုက်မြစ်ကန့်သတ်မှုကာလအတွင်းအင်တန်ရာရောက်ပန်းပို့ဆောင်ပြီးတဲ့ဝန်ဆောင်မှုကိုသူမစခဲ့ပါတယ်။အပြင်ထွက်လို့မရပဲအင်ထဲမှာတတိတခြားနေထိုင်ရသူတွေအတွက်ပန်းတွေပို့ပေးတဲ့ဝန်ဆောင်မှုကသူတို့အတွက်စိတ်ချမ်းသာစရာရစီမယ်လို့လည်းလုပ်ငန်းရှင် Rania UNAS ကမျှော်လင့်ပါတယ်။
လမဝတ်ဘီဂျီဘီရှွိုင်းမင်းတဘီယာအလာဘိုက်တို
အင်ကိုတဘာဝအလှပတွေယူလာတဲ့အခါမှာအထူးသဖြင့်အခုလိုခက်ခဲနေတဲ့အချိန်ကာလမျိုးမှာစိတ်ချမ်းသာမှုရရှိပါလေတဲ့ပန်းတွေရတဲ့အခါမျိုးမှာလူတွေရဲ့မျက်လုံးတွေအယောင်တောက်လာပြီးကြည်ချင်းနဲ့နဲ့ပြုံးရွှင်သွားတာဘာကြောင့်လဲဆိုတာကိုအမြဲတမ်းပဲစိတ်ဝင်စားခဲ့တာပါလို့သူမကပြောသွားတာပ
ါကိလ်ရှိأخضر أو ملون أو بذكرنا
بس ان بان اما سين توين ทาตูตูก็รออนุปัญญาရှင်ยุศิญย้ายกุนตูไรดิဖြစ်ပါတယ်2019 2020กาลအတွင်းလေဗနန်မှာလမ်းမော်ထွဲဆန္ဒပြပွဲတွေဖြစ်ပြီးနောက်ပိုင်းနိုင်ငံပေါ်မှာထားတဲ့ไรดิရဲ့သဘောထားလည်းပြောင်းလဲသွားပါတယ် COVID-19 ကြောင့်အိမ်ထဲကအိမ်ပြင်ထွက်လို့မရတဲ့အခါမှာအိမ်ထဲမှာပဲစိတ်သက်သာရာရဖို့လုပ်ခဲ့ပါတယ်ဗန္ဒာရီအချက်တဲပြဿနာတက်နေတဲ့အချင်းကာလမျိုးမှာပန်းတွေကဇင်ကန်ပစ္စည်းတစ်ခုအဖြစ်သတ်မှတ်ကြပြီမဲ့လဲ right tip ကတော့နိုင်ငံရဲ့အခက်အခဲကာလအတွင်းသူ့အတွက်စိတ်ကျန်းမာရေးအတွက်မရှိမဖြစ်ပစ္စည်းလို့ယူဆထားပါတယ
်အယ်ဘလဒ်ဟလာအမင်ဟာ
နိုင်ငံကပြိုလဲနေပါတယ်နိုင်ငံမှာနေထိုင်ကြသူတွေအပေါ်မှာရာဇဝတ်မှုကျူးလွန်နေကြတဲ့နိုင်ငံရေးအခွင့်ဒုခံတွေရဲ့အုပ်ချုပ်မှုကိုလည်းခံနေကြရပါတယ်သူရဲ့အသိမိတ်ဆွေအများစုကတော့နိုင်ငံကနေထွက်ခွာသွားကြပါပြီတဲ့သူကတော့နိုင်ငံကနေမခွာဖို့ဆုံးဖြတ်ထားပါတယ်လို့ right deep ကပြောသွားတာပ
ါ
လေဗနန်ရဲ့စီးပွားရေးပြိုလဲမှုကနှစ်ပေါင်း150ကျော်အတွင်းကမ္ဘာမှာအဆိုးရွားဆုံးအခြေအနေတစ်ခုအဖြစ်ညွှန်းဆိုကြပါတယ်။ အရှေ့လယ်ပိုင်းဒေသနိုင်ငံတစ်ခုဖြစ်တဲ့လေဗနန်မှာငွေကြေးဖောင်းပွားမှုနဲ့အခြေခံကုန်စည်ဈေးနှုန်းတွေကလည်းထိုးတက်နေပါတယ်။နိုင်ငံရဲ့အခြေခံကုန်စည်80ရာခိုင်နှုန်းကျော်ကပြည်ပကနေတင်သွင်းချရတာဖြစ်ပါတယ်။ဆက်သုံးစီနဲ့ဈေးဝအပါအဝင်အခြေခံကုန်စည်တွေမလောက်ငှမှုအထူးသဖြင့်နိုင်ငံသားငွေကြေးထုတ်ယူလွှဲပြောင်းမှုကန့်သက်ချက်အပါအဝင်ဘဏ်ကနေငွေကြေးထုတ်ယူတာနဲ့လွှဲပြောင်းတာတွေမှာအကန့်အသတ်တွေကြောင့်လဲလေဗနန်ရဲ့စီးပွားရေးမှာပိုပြီးအခက်အခဲဖြစ်စေပါတယ်။အာဂရီလိုက်စားမှုတွေနဲ့စီမံခန့်ခွဲမှုလွှဲမှားမှုတွေနဲ့ပတ်သက်ပြီးနှင်းနယ်ချီပြစ်တင်ခံရတဲ့နိုင်ငံရေးသမားတွေဘက်ကလက်ရှိပြဿနာကိုထိထိရောက်ရောက်ဖြေရှင်းဖို့ပြက်ကွက်နေတာနဲ့အတူပဲစည်ရဲမွဲတည်မှုဟာလည်းပိုပြီးမြန်မြန်ဆန်ဆန်တိုးလာနေပါတယ်ရှင်။
မတ်တန်ကြီးထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ပါရှင်ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့တိုကျိုမြို့ကຫນွေဦးတော်လိုင်းရေးစားတောက်ဆိုင်အကြောင်းကိုပြောပြထားတာပါမြန်မာနိုင်ငံကပြည်သူတွေကိုထောက်ပံ့ကူညီနိုင်မှုရမုံငွေရှာတဲ့စားတောက်ဆိုင်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့ကအီကက်ပူကူရိုအရမဖွင့်ထားပါတယ်မြန်မာနိုင်ငံကအခြေအနေတွေကိုဂျပန်နေပို့ပြီးတော့တည်သွားအောင်စီယုံပြီးတော့ရမုံငွေရှာတဲ့ Spring Revolutionrestaurant CRR စားတောက်ဆိုင်အကြောင်းကိုဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာမဆုမျက်မှောင်ကတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးနဲ့လက်နက်ကင်ပဋိပက္ခကြောင့်ထိခိုက်နေတဲ့ပြည်သူတွေအတွက်နိုင်ငံတကာရောက်မြန်မာတွေပုံစံမျိုးစုံရမုံငွေရှာနေကြပါတယ်။အဲဒီထဲမှာဂျပန်နိုင်ငံတိုကျိုမြို့တော်ကစီးပွားရေးအချက်အချာကြပြီးတော့လူစီကားတဲ့ Ikei Bukuro အရက်မှာဖွင့်ထားတဲ့နှွေဦးတော်လန်ရေး Spring Revolution Restaurant SRR စားတောက်ဆိုင်တွေပါပါတယ်။အောက်တိုဘာလမှာစိုင်ဖွင့်တာ9လပြည့်သွားတဲ့ဒီဆိုင်ကိုစားဖွင့်တော့ကတော့အခုလိုဆိုင်ကြီးမျိုးမဟုတ်သေးဘူးလို့ SRR စားတောက်ဆိုင်ကိုဖွင့်ထားတဲ့မက်လက်လက်လွင်ကရှင်းပြပါတယ်။
အစကတော့ဟိုအလောက်ကြီးမရည်ရွယ်ဘူးပေါ့နော်လူလည်းအလောက်လာမယ်လို့မထင်ခဲ့တဲ့ခါကျတော့ဆိုင်းတိတ်လေးပေါ့နော်ဒီလူ20လောက်ပဲဝင်နေပေါ့နော်ပြောရမယ်ဆိုလို့ပြင်ဒီဘာပုံစံလိုဟာမျိုးလေးပေါ့နော်နည်းချင်းချင်းလေးပေါ့နော်အဲ့မှာစဖွင့်လိုက်တယ်ဖွင့်တဲ့အခါမှာဒီမီဒီယာသမားတယောက်ကနေကြေညာပေးလိုက်တဲ့အချိန်မှာဆိုင်းစဖွင့်နေနေမှာပဲလူကညာချပြီးလာတယ်လို့ဖြစ်သွားပါပေါ့နော်ဆိုတော့အဲ့မှာကိုရီးယားဒီစားတောက်ဆိုင်လုံကနေတွေ့ကြုံရလဲမရှိရဲ့အချိန်မှာဧည့်သည်တွေအတွက်အဆင်မပြေရလဲမျိုးစုံကြုံရတယ်ပေါ့နော်ပထမရက်တပတ်လောက်ထိဟာပေါ့နော်ဘာလို့လဲလို့ဟာမှလည်းမသိသေးဘူးအွားရတယ်ကိုရီးယားအယောက်20လောက်ပဲပြင်ထားရလူ100လောက်ကြီးလာတဲ့အချိန်မှာဘလို့မှမလောက်တော့ဘူးလीအချိန်ရလဲမလောက်နေရလဲမရှိပေါ့နော်အဲ့လိုမျိုးအဆင်မပြေရရအများကြီးပေါ့နော်ဖြစ်တဲ့အချိန်မှာကိုရီးယားစဉ်းစားဒီနေ့ရက်3ရက်လောက်တဲ့အချိန်မှာဒီတိုင်းသွားနေရင်တော့ဒီကိုရီးယားကိုဆိုင်ကိုပေါ့နော်အားပေးရှင်လို့မြန်မာအကြောင်းကိုသိရှင်လို့လာတဲ့လူတွေကိုလည်းတကယ်ကိုအနောက်ရှက်ပေးတယ်လို့ဖြစ်တယ်ဆိုတော့ငါတို့ဆိုင်ကိုကြည့်ကြည့်ရှာပြီးမှဒီထပ်ကို調査ကြမယ်ဆိုပြီးတော့မှဒီတပတ်တွင်မှာပဲဆိုင်တဆိုင်ထပ်ပြောင်းရတယ်ပေါ့နော်ညတွင်ချင်းတပတ်တွင်မှာညတွင်ချင်းထပ်ပြောင်းတယ်ပြောင်းတဲ့ဆိုင်ကအခုပြောရမယ်ဆိုရင်လုံးဝလူ45ရောက်ပေါ့နော်ကောင်တာမှာပေါင်းမစွန်50လောက်ထိဆန်းနေဂျပန်မှာဆိုတော်တော်ကိုကြီးရဲ့ဆိုင်ချစ်ကြီးပေါ့နော်တော်တော်ကြီးပါတယ်ပြီးတော့ဒီ IKEA ဘုကလို့ဆိုတာလူအရန်စီရဲ့နေရာပေါ့နော်အဲ့ဒါရဲ့ဘူတာထွက်တဲ့ရှင်တမင်းနေဆိုတော့နေရာအရန်ကောင်းတဲ့နေရာမှာနေရာတက်တက်ပြန့်ပြန့်နေတကယ်နေရာကောင်းမှလုထားတာပါလို့စားတော့ဆိုင်ချစ်ကြီးလို့တောင်းပြောလို့ရပါတယ်ရှင်
တကယ်တော့မလလက်လွင်ကစားတောက်ဆိုင်လုပ်ငန်းကျွမ်းကျင်သူမဟုတ်ပါဘူးဂျပန်အစိုးရရဲ့သုတေသနဆေးရုံတစ်ခုမှာသုတေသနနဲ့တင်ကြားရေးပိုင်းတာဝန်ခံသူနာပြုတယောက်ဖြစ်ပါတယ်
သူနာပြုဆိုတဲ့အချိန်မှာတော့ရိုးရိုးသူနာပြုမဟုတ်ပဲねဒီဟာပေါ်တော့ research center ဖြစ်နေတဲ့အတွက်ကြောင့်မလို့ပို့ပြီးတော့မှစာရီပို့လို့ရ research စာရန်တွေပြုစုရတယ်ပြီးတော့ဒီတင်ကြားရေးပိုင်းတာဝန်ယူရတဲ့အခါမှာဒီဟာပေါ်တော့ junior တွေကိုတင်ရတယ်အရန်ကိုလှုပ်ရှုပ်ပါတယ်တကယ်ပြောရမယ်ဆိုရင်ဆေးရုံမှာဆိုရင်လုံးဝလှုပ်လှုပ်ပြရတယ်ဖလက်ပြပြီးအိမ်မှာဆိုရင်အရန်ပြစ်လဲခြင်းတဲ့လူမျိုးပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ဟိုငွေရှာရမယ်ဆိုတဲ့အတင်းနဲ့ထပ်ပြီးတော့မှလှုပ်ရမယ်ဆိုတဲ့အတည်ရပြီးတော့ဆိုင်ကလည်းကိုယ်တာဝန်ယူဖွင့်နေထားဖြစ်တဲ့အတွက်ကြောင့်မလို့သွားရမယ်ဆိုရင်ကျွန်မမနာမနေလှုပ်နေရတာပေါ့နော်ပြောရမယ်ဆိုရင်ကိုယ်လာစားနဲ့ကိုယ်အဆင့်တန်းကိုယ်နေရာတစ်ခုနဲ့အေးစစ်နေလို့ရတဲ့အနေထားပေါ့နော်ဒါမျိုးလို့ကိုယ်နိုင်ငံအတွက်ငါဘာလုပ်ပေးနိုင်မလဲငါဒီထက်ပိုလုံမရမယ်ဆိုရဲစိတ်နဲ့ဒီဆိုင်ကိုလှုပ်လိုက်ရတာပေါ့နော
်မြန်မာနိုင်ငံအတွက်ရမုံငွေရှာစားတောက်ဆိုင်ဖွင့်မယ်လို့အတည်ပေးလိုက်ချိန်တည်းကစိုက်မှအခုချက်ပြုတ်ပေးနေတဲ့စဖို့မှုကဆက်ပြီးတော့ကူညီမယ်လို့အကြောင်းကြားကြသူတွေမနေဘူးလို့သူကပြောပါတယ်
အဲ့စာမှာဗော်လန်တီယာ86ရောက်ရှိရရှင်86ရောက်ထဲမှာတော့အကုန်လုံးကအလုပ်တစ်ဖက်နဲ့အလုပ်တရားလဲဟိုတို့ကျွားနေတခြားနေသွားတဲ့ခါရှိရခမလာနိုင်တာမျိုးရှိရခါကြပုံမှန်တော့မဟုတ်ပေမဲ့လို့ဒီ86ရောက်ထဲမှာမှာဗော်လန်တီယာ၃၀လောက်နဲ့လဲပတ်နေရရေပေါ့နော်ကျွန်တဲ့ဟာကြဝက်ဘ်ဆိုက်တင်ဟိုအကောင့်တက်တင်ဟိုအဲ့လိုတင်းလေးခွဲထားပေါ့နော် ကျမကစပြီးတော့မှအိုင်ဒီယာရပြီးဆိုင်လေးစီပြီးသွားပြီးဆိုတော့အချိန်မှာကြီးညာလိုက်တာပေါ့နော်ကျမရဲ့ Facebook မှာကြီးညာတဲ့အခါမှာအကုန်လုံးကဟိုဘယ်လိုပြောမလဲကျမတို့တော်တော်များများတည်ကြတဲ့အခါကျတော့အပြင်မှာမင်းမြင်မှုပြင်မယ်လို့ယုံကြည်ပြီးတော့ပေါ့နော်ကျမတို့ဒါတာလုပ်နိုင်ပါတယ်ဒါကိုကူညီပါမယ်ဆိုပြီးတော့မှဟိုတညရင်းချင်းမှာပဲအကုန်လုံးကမေးတွေပို့ကြတယ်ဆက်စချင်းမှာကျမပေါ်လာကျွန်86ရောက်မရှ ဟိုအိမ်မှာစိုက်ပြူထားတဲ့တိနံလေးယူလာပြီးတော့မှမြန်မာနိုင်ငံရဲ့မြင်းခွာရဲ့ဥပမာချင်းဟင်းကားတီးလို့စပတ်မသိမရလွဲဟာမျိုးလေးအထိယူလာပေးပြီးတော့ပေါ့နော်ဆိုင်မှာသုံးပါဆိုတာမျိုးလာပူတာမျိုးပေါ့နော်အားလုံးကတက်တက်ကြကြနဲ့တကယ်ဟိုဘယ်လိုပြောမြန်မာမိသားစုဆိုင်လိုမျိုးဖြစ်သွားတာပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်မှာရနိုင်တဲ့ဟင်းအမယ်ရီကနေ့စဉ်မတူပါဘူးမြန်မာဟင်းတွေအပြင်တိုင်းရင်းသားအစားအစာတွေကိုပါအလျင်းတင်တယ်လို့ရောင်းချနေတဲ့ဆိုင်ကိုဂျပန်လူမျိုးတွေအထူးကလာစားကြပါတယ်တဲ့
အစကကျမတို့မြန်မာလူမျိုးများမယ်ထင်တာအခုကလေကျမတို့ဆန်ဂျပန်ပို့များတယ်ဂျပန်လူမျိုးတွေပို့လာကြတယ်စာဖွင့်နေကြဂျပန်နေများတာပေါ့နော်ဂျပန်လူမျိုးတွေကမြန်မာစားတာဆိုရင်ဆက်မဲပေါ့နော်အရန်ဆက်မဲဆီအရန်များတယ်သူတို့မစားနိုင်ဘူးထင်ကြတကယ်တကယ်လာစားတဲ့အခါမှာအရန်စားကောင်းနေဆိုပြီးတော့မှဟိုထက်ခါထက်ခါနေတိုင်းမန်နီယူကလည်းမထက်တဲ့အခါကျသူတို့ကအဲ့ဒါကိုလုံးဝဟိုဘယ်လိုပြောမလဲမန်နူးကြည့်ရတာကိုသူတို့ပြောနေတာပေါ့နော်အဲ့ပုံစံမျိုးနဲ့လာကြတယ်ပြီးတော့ဟိုဟာဟင်းလေးဆိုလို့ဖြစ်နေဂျပန်လူတွေရေးပြီးတော့မှရှင်းနေပေါ့နော်ပြီးတော့နားမလည်ဘူးဆိုရင်လည်းဒါဆိုရင်တော့ဘလို့ဘလို့ချက်ထားတယ်မြန်မာဥမာမဟုတ်ဟင်းကားဆိုလို့ဖြစ်တာမြန်မာနိုင်ငံမှာဆိုရင်မနဲ့လေစားတယ်ညလေစားတယ်မြန်မာနိုင်ငံရဲ့အစင်လာမပြတ်ပေါ့နော်နေရာတိုင်းမှာစားကြတယ်မဟုတ်ဟင်းကားလို့ပြောမလားအဲ့လိုမျိုးပေါ့နော်ဂျပန်လူဆိုရင်တော့ဒီမြန်မာရဲ့ဒေဗန်ယောဒီပါညာပေါ့အရှင်းပြတယ်ပြီးရခါကျဒီချမောင်ရဲ့ကြော်ရယ်ဆိုလို့ဂျပန်မှာမရှိဘူးလေမစားကြအောင်ဒါမှမဟုတ်ချမောင်မြဲကြော်ရမ်းကြိုက်တယ်အာချမောင်မြဲဆိုလို့ပြင်ဘလိုမျိုးအဟာရရှိရမြန်မာမှာဆိုရင်တော့ဒါကိုဘလိုစားတာပေါ့နော်အဲ့ဒါလေးရှင်းပြရတယ်ပြီးရခါကျတော့ငပိရေကြိုးဆိုလို့ပြင်တယ်သူတို့ငပိရေဆိုကျွန်မမဆိုအနှက်အရန်နဲ့ပြောချပြီးမယ်လို့ဒီကျွန်မငပိတော်တော့ငပိရေကြိုးရမ်းစားကြတယ်အန်အောင်လောက်အောင်လေဆိုတော့သူတို့ကဒီအစားတောက်ကိုစားရင်းနဲ့သူတို့ကဘာလဲဆိုတော့အရန်မြန်မာနိုင်ငံကြောင်းသိချင်လာတာပေါ့နော်အော်မြန်မာနိုင်ငံဆိုလူနိုင်ငံမှာလာပြီးတော့တိုင်းရင်းသားတွေအများကြီးရှိတာကိုလည်းသူတို့အနေနဲ့အရန်ကိုထူဆန်းနေပေါ့နော်ဂျပန်မှာဂျပန်လူမျိုးတစ်ခုပဲရှိမြန်မာနိုင်ငံမှာအများကြီးရှိရခါကျတော့သူတို့ရှာကြည့်ကြတယ်ချက်ချင်းပဲဒီအင်တာနက်မှာရှာကြည့်မြန်မာဆိုအော်ဒီနိုင်ငံမှာလာအခုဆိုရင်ကုဒေတာဖြစ်နေတာမသိရလူရှိရပေါ့နော်ဒီမြန်မာကြောင်းရှာကြည့်တော့မှနှစ်လပိုင်းကနေကုဒေတာဖြစ်နေရပြီးဒီဆိုင်ကလည်းဆိုင်ရဲ့ပြင်ဆင်ရလဲလုံးဝတခြားဆိုင်နဲ့လုံးဝမတူဘူးလေဒီညွေဥတလန်ရေးပုံစံအတိုင်းပဲမြန်မာနိုင်ငံ strike ပုံလေးလောက်ထားတာမျိုးလေးတို့ပြီးရခါကြဒီ message တွေဆိုလို့ဖြစ် message ခွန်တော့ဆိုရင်လည်းဒီညွေဥတလန်ရဲ့ဆိုင်နဲ့စက္ကလုံးလေးကြီးပဲဖြစ်နေတော့အလုံးကဘာပဲဖြစ်ဖြစ်ကြည့်မိရပေါ့နော်ကြည့်မိရခါမှာဒီဆိုင်ကဟိုတာမန်ဆိုင်ဖို့ပဲနဲ့ charity အတွက်ပါလားဆိုပြီးတော့လည်းတည်သွားကြတယ်တည်တဲ့ခါမှာအလူငွေလေးထည့်တယ်လို့မြန်မာနိုင်ငံအကြောင်းလည်းသူတို့ပို့ပြီးစိတ်ဝင်စားတယ်ပေါ့နော်တချို့ဆိုလို့ပြင်အလူငွေတွေမကပဲနဲ့မြန်မာနိုင်ငံအတွက်ငါတို့ဘာလုပ်ပေးနိုင်မလဲပေါ့နော်တခြားဟာအနေနဲ့ပေါ့နော်ဂျပန်မှာရှိနေမြန်မာလူမျိုးတွေကိုလည်းငါတို့ဘယ်လိုကူညီရမလဲဆိုတာအထင်မိလာလူရှိတယ်ပေါ့နော
်အမတို့ဒီစားတောက်ဆိုင်ကရတဲ့ဝင်ငွေကဒီအကူအညီလိုနေတဲ့မြန်မာပြည်သူတွေအတွက်တည်းမဟုတ်ဘဲနဲ့လက်နက်ကင်တော်လိုင်းရေးလုပ်နေတဲ့ PDF လူငယ်တွေကိုလည်းထောက်ပံ့နေတယ်ဆိုတော့အဲ့လက်နက်ကင်တိုက်ခိုက်တာကိုအားပေးရရောက်တယ်လို့ပြောရင်မမှားမလားရှင
်လက်နက်ကင်တော်လိုင်းရေးအားပေးရဆိုပေမဲ့လို့မြန်မာနိုင်ငံရဲ့အခြေအနေကဒီတော်လန်ပြီးတော့တပုံထနေအောင်မဟုတ်ဘူးလေနော်ကိုရီးယားငင်းချမ်းရေးအတွက်ကိုရီးယားအသက်ကိုကာကွယ်ဖို့တည်းလုပ်နေတာဖြစ်တဲ့ကြောင့်မို့လို့ဂျပန်ဆိုရပဲပြောလာသည်ဖြစ်စေပြည်သူရပဲပြောလာသည်ဖြစ်စေကျွန်မအဲ့ဒါကိုရှင်းပြဖို့အဆင်သင့်မယ်ပေါ့နော်ဂျပန်ပြည်သူတွေကလည်းနားလေတယ်သူတို့ကလည်းဒီဟာကို PTF အတွက်သုံးပါဆိုလှူပဲလူတောင်ရှိလာတယ်ပေါ့နော
် Spring Revolution Restaurant စားတောက်ဆိုင်ကိုစောက်ခွင့်တုန်းကတော့6လလောက်ပဲဖွင့်မယ်ရည်ရွယ်ခဲ့ပေမဲ့ဆရာနာတိတ်မှုအဆုံးမတက်သေးသလိုမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အကူအညီလိုအပ်ချက်တွေအများကြီးရှိနေသေးတာကြောင့်ရေရှည်ဆက်ဖွင့်သွားမယ်လို့မလလဲ့လွင်ကပြောပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ဂျပန်နိုင်ငံတိုကျိုမြို့ကຫນွေဥတော်လန်ရေးစားတောက်ဆိုင်အကြောင်းမဆုမြတ်မုံကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။
လူခုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေးအတွက်ပွားပြီးတော့ class ကြီးတွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်။ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဥတွေသုံးလို့ကာဝေးရည်နည်းလမ်းနှစ်မျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆာဆဲလ်တွေကအဓိကပါ။သူတို့ကကိုယ်ခန္ဓာရဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါးမျိုးပြီးဖျက်ဆီးပစ်တာပါ။ဖန်ဆာဆဲတွေကဖန်ယူအစိတ်အတော့တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နှေးကွေးစေပါရဲ့ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးပြူဆဲတွေလိုအပ်ပါရဲ့ခုခံဆဲတွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုချိန်ပြီးတော့ရန်သူကိုခွဲခြားသေးပါရဲ့သွေးပြူဆဲတွေက virus တို့ bacteria တို့ကိုတိုက်ခိုက်တာပါရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါရဲ့ဒီမှာသွေးဖြူဥဘေးမျိုးစားကပရိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသင်အောင်လုပ်နောက်ဖန်ဆာဆဲလ်တွေကဖျောက်ဖျက်ပေးလိုက်တာပါ။တီသွေးဖြူဥတွေကတော့ရန်သူကိုရှောက်ဖွေးပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကယောဂါပိုးရဲ့ဇီဝအမတ်သားကိုတွေ့ခြင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါ။ပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါရဲ့။ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါရဲ့။ပိုးကူးဆက်ခံလိုက်ရတယ်ဆိုရင်ပဋိပစ္စည်းတွေနဲ့သွေးဖြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါရဲ့။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့။ယောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကညံ့ညံ့လက်အုံးမှုယူပြီးတော့တိုက်ထုတ်ပါရဲ့။ကာဝယ်ဆေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါ၏ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါ၏ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါတိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်သွေးဖြူမှန့်ညံဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါအဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာတာနဲ့အမျှပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်။ VOA American အတန်းရဲ့တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းတလဲပြောပြပေးပါရှင်။
အနေနဲ့ဆိုရရဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ပေါ်တရားစွပ်စွထားတဲ့အမှုတွေကပို့ကုံသွင်းကုံဥပဒေဆက်သွယ်ရေးဥပဒေတွေချိုးဖောက်တယ်ဆိုတဲ့အမှုနှစ်ခုအတွက်အမိန့်ချရမယ့်ရက်ကို၈နှစ်ဇန်နဝါရီလ၁၀ရက်နေ့ကိုထပ်မံရွှေ့ဆန်းလိုက်ပါတယ်။ဒီအမှုနှစ်ခုစလုံးအတွက်ဒီကနေ့ဒီဇင်ဘာလ၂၉ရက်နေ့မှာအမိန့်ချမယ်လို့ရွှေ့ဆိုင်းထားတာကိုနောက်ထပ်သတင်းတစ်ပတ်ထပ်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်။ဘာကြောင့်အမိန့်ချမယ့်ရက်ကိုရွှေ့ဆိုင်းတယ်လဲဆိုတော့အတိအကျမသိရသေးပါဘူးခင်ဗျာ။ဆိုင်ဆရာဒေါက်တာမြင့်အောင်နဲ့ရုပ်ရှင်တရုတ်ဆောင်ပိုင်နဂွန်တို့ရဲ့အမှုနှမှုအပေါ်တရားစစ်ဆေးဆုံးဖြတ်ပုံကဥပဒေကြောင့်ရအငင်းပွားပွားရဖြစ်နေတယ်လို့သူတို့ရဲ့ရှင်းနေတွေကပြောပါတယ်။တမတော်ပြုတ်ခွဲအောင်လုံဆော်မှုနဲ့သူတို့နှစ်ယောက်စလုံးကိုတီးကြစီတရားဆွဲဆွဲကြတာဖြစ်ပြီးအလုတ်ကျန်းတဲ့ထောင်ဒဏ်၃နှစ်စီတရားရုံးကဒီကနေ့ပြစ်ဒဏ်ပေးစီရင်ခဲ့ပါတယ်ခင်ဗျာ။ကရင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအရှင်မြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်နိုလင်းဟေဇာကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအကြမ်းဖက်မှုတွေကြောင်းအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ထောင်ပေါင်းများစွာသောဒေသခံပြည်သူတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာမှာနိုင်ငံအတွင်းမှာတင်ပိတ်မိနေသူတွေအများအပြားရှိနေသလိုအိမ်နီးချင်းနိုင်ငံအတွင်းကိုထွက်ပြေးကြရသူတွေဟာလည်းအကူအညီတွေလိုအပ်နေတယ်လို့နိုလင်းဟေဇာရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။မန္တလေးချမ်းမြသာစီနဲ့ဒဇယ်မြို့တွေမှာဒီကနေ့မနေ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။မန္တလေးချမ်းမြသာစီမြို့တွေမှာရှိတဲ့ခရိုင်တရားရုံးမှာမနေ့ဆယ်နိုင်ကျော်ကျော်ကပောက်ကွဲခဲ့တာမှာအဆောက်အုံပျက်စီးသွားပေမဲ့လူအသေးပျောက်တော့မရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ။စကိုင်းတိုင်းဒဇယ်မြို့ရဲ့မြို့လယ်အဝိုင်းမှာလည်းမနေ့9နိုင်ကျော်ကျော်လောက်ကပောက်ကွဲမှုဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သားတချို့အပြင်အနီးအနားကနေတချို့ထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ။
ဒီဇင်ဘာလ29ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L. Santos နဲ့ John Dryden တို့ဖြစ်ပါတယ်ရှင်။
ကျွန်မကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာလို့ဘေးပရာဝေးကွာကြပါစေရှင်။
This program has come to you from the Voice of America, Washington.